Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American တိုင်းရဲ့2022ခုနှစ်ဩဂတ်လ24ရက်အင်္ဂါနေ့ညအစီအစဉ်လေးကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိစတင်ထုတ်လွှင့်ပေးနေပါပြီရှင်View American Fan ရဲ့ Radio အတန်လွင့်အစီအစဉ်တွေကိုရုပ်သံနဲ့ပါချုပ်လင်းပေးနေပါတယ်။ဒိုင်းဒိုမီတာ31 32နဲ့58တို့ကနေတိုက်ရိုက်နားဆင်နိုင်တဲ့အပြင် View မြန်မာဝိုင်း website နဲ့ Facebook စာမျက်နှာတွေကလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီနေ့ညအတွက်အစီအစဉ်မှုကတော့ကျွန်မခင်ဗျူထွေးပါရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ဒီမိုကရေစီပြန်လည်တည်ဆောက်ရေးကြိုးစားနေတဲ့မြန်မာလူထုကိုအမေရိကန်ကအခိုင်အမာဆက်ပြီးထောက်ခံသွားမယ်လို့ဥက္ကဋ္ဌကမလာဟဲရစ်ကစင်ကာပူခီးစဉ်အတွင်းဒီကနေ့ပြောခဲ့ပါတယ်။ဒီကောင်းဆောင်ဦးတန်းရွှေနဲ့ဇနီးတော်ကြိုင်ကြိုင်တို့ကိုဗစ် -19 ရောဂါပြောင်းကင်းပြီးဆေးရုံကဆင်းသွားပြီလို့ဆေးရုံတာဝန်ရှိသူကိုကိုကားပြီး AP သတင်းမှရေးထားပါတယ်။မြန်မာနိုင်ငံမှာလွန်ခဲ့တဲ့20နှစ်အတွင်းကိုဗစ် -19 ရောဂါကူးစက်သူ2506ယောက်ရှိပြီးသေဆုံးသူ129ယောက်ရှိတယ်လို့စစ်ကောင်စီကျန်းမာရေးဌာနရဲ့ဒီကနေ့ည7နာရီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီသတင်းတွေအပါအဝင် data တွေနဲ့နိုင်ငံတကာသတင်းတွေကိုနားလောင်နဲ့ကျွန်တော်ကြော်ကြော်သိပ်ပြောပြပါမယ်။
ဟုတ်ကဲ့ပါရှင်။ဒီလိုနောက်ဆုံးရသတင်းတွေနဲ့အပြင်သတင်းပေးပို့ချက်တွေကိုလည်းနောက်ပိုင်းမှာတင်ပြပေးမှာပါ။အေရီတိုင်းပသိမ်မြို့မှာဒီကနေ့မနက်အစောပိုင်းတုန်းကပောက်ကွဲမှုတစ်ခုဖြစ်ခဲ့ပါတယ်
။အဲနဲ့ဒီစောင့်လူကြီးဥဝင်ကြီးဌာနနဲ့ခြားရသူတို့စစ်ကောင်စီတပ်တွေအဆောင်ထားတဲ့နေရာရှိရမှာအဲနာမှာကွဲတယ်လို့ပြောတယ်ခဏ။ခဏခွန်လာပြီးတော့ဆိုတော့လေအပြင်လူတွေတိတ်မရှိဘူး။လေးရောက်တော့ဖြစ်တယ်လို့ပြောတ
ယ်။အနာသိမ်းမှုနောက်ပိုင်းအခုလိုမကြာခဏကြားလာနေရတဲ့ပောက်ကွဲမှုတွေနဲ့ဖမ်းဆီးနှိမ်နှင်းမှုသတင်းတွေကိုနောက်ပိုင်းမှာတင်ဆက်ပေးဖို့ရှိပါတယ်။နောက်ကချင်ပြည်နယ်မှာတိုက်ပွဲတွေဆက်ပြီးတော့ဖြစ်နေတဲ့အခြေအနေမိုးကုန်းမြို့အနောက်ပိုင်းမှာတောင်ကဘာပြူစားလို့လူ7ယောက်သေဆုံးခဲ့တဲ့အကြောင်းနဲ့မဲဆောက်မြို့ကဒေါက်တာစင်ပြာမောင်ရဲ့မဲတော်စည်းကမ်းကိုကိုဗစ်လူနာကူးစည်းကမ်းအဖြစ်နဲ့ဘယ်လိုပြောင်းလဲကုသပေးနေတယ်လဲဆိုတဲ့သတင်းပေးပို့ချက်တွေကိုလည်းနောက်ပိုင်းမှာနားဆင်ရပါမယ်။အခုကတော့အရင်ဆုံးနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့နန်းလောင်တို့ကပြောပြပေးပါမယ်ရှင
်။မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်အောင်ကြိုးစားနေတဲ့လူထုကိုအမေရိကန်ကအခိုင်အမာထောက်ခံနေပါတယ်လို့အမေရိကန်ဒုတိယသမ္မတကမလာဟဲရစ်ကဒီကနေ့ပြောပါတယ်
။ The United States remains deeply alarmed by the military coup in Burma.We condemn the campaign.
မြန်မာနိုင်ငံမှာဆီယနာသိမ်းမှုအပေါ်အမေရိကန်ပြည်ထောင်စုအနေနဲ့အထူးပဲစိုးရိမ်ဆဲရှိပါတယ်။အကြမ်းဖက်ဖိနှိပ်ဖြိုခွဲတဲ့လုပ်ရက်ကိုကျမတို့ပြည်တင်ရှုတ်ချပါတယ်။သူတို့နိုင်ငံကိုဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်အောင်လှုပ်ဆောင်နေကြတဲ့လူထုကိုထောက်ခံအားပေးဖို့ကျမတို့တန်ဋိထံချထားပါတယ်။အင်ဒိုပစိဖိတ်ဒေသတစ်လျှောက်ကနိုင်ငံတွေအနေနဲ့လည်းဒီကြိုးပမ်းမှုမှာကျမတို့နဲ့အတူပူးပေါင်းပါဝင်မယ်လို့တကယ်ကိုပဲမျှော်လင့်ပါတယ်ဆိုပြီးဒီကနေ့စင်ကာပူမှာပြောတဲ့နိုင်ငံခြားရေးမူဝါဒဆိုင်ရာမိန့်ခွန်းထဲမှာဒုသမ္မတဟဲရစ်ကထည့်ပြောသွားတာပါ။မြန်မာနိုင်ငံဒီမိုကရေစီပြန်လည်တည်ဆောက်ရေးမှာနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့မဖြစ်မနေကူညီဖို့လိုအပ်တယ်ဆိုတော့ကိုစင်ကာပူဝန်ကြီးချုပ်နဲ့ဆွေးနွေးခဲ့တယ်လို့လည်းဒုသမ္မတဟဲရစ်ကတင်းလာနေမှာပြောခဲ့ပါသေးတယ်။အရှေ့တောင်အာရှဒေသခီးစဉ်အဖြစ်စင်ကာပူမှာရောက်ခဲ့ချိန်တွင်တောင်ကျိုးပင်လယ်ရေပြင်နယ်မြေပိုင်ဆိုင်မှုအငင်းပွားနေတဲ့ကိစ္စနဲ့အတူမြန်မာအရေးကိုလည်းဒုသမ္မတဟဲရစ်ကထည့်သွင်းပြောဆိုခဲ့တာပါ။တောင်ကျိုးပင်လယ်ထဲမှာတရုတ်တို့ရဲ့လုပ်ရက်တွေဟာချင်းချောက်အနိုင်ကျင့်ဖိအားပေးတဲ့အဆင့်ရောက်နေပြီးဒီနိုင်ငံရဲ့လုံဆောင်ချက်တွေကိုစန့်ကျင်နေကြတဲ့ဒေသတွင်းကမဟာမိတ်တွေကိုအမေရိကန်ကအခိုင်အမာထောက်ခံသွားမယ်ဆိုတာကိုလည်းဒုသမ္မတဟဲရစ်ကပြောခဲ့ပါတယ်။ဒုသမ္မတကမလာဟဲရစ်ဟာဒီကနေ့မှာစင်ကာပူကနေဗီယက်နမ်နိုင်ငံကိုခီးဆက်သွားပြီးဖြစ်ပါတယ်
။ COVID-19 ရောဂါနဲ့ဆေးရုံသက်ကုသခံရတဲ့စစ်အာဏာရှင်ဟောင်းအငိမ့်စားပေါ်ချုံမှုကြီးတန်းရွှေနဲ့ဇနီးတို့တက်တာပျောက်ကင်းပြီးတော့ဆေးရုံကဆင်းသွားကြပြီလို့ဆေးရုံတာဝန်ရှိသူတို့ကပြောပါတယ်။အသက်88နှစ်အရွယ်ဦးတန်းရွှေနဲ့ဇနီးတော်ကြကြိုင်တို့ကိုနေပြည်တော်ကတိုက်ချောင်းစစ်ဆေးရုံကနေတောက်ကြားနဲ့ကဆင်ခွင့်ပြုလိုက်တာလို့လည်းနာမည်မဖော်လို့တဲ့အဲ့ဒီအရာရှိကပြောကြောင်း AB သတင်းတရားမှဖော်ပြထားပါတယ်။ COVID ကူးခံရပြီးတော့ဦးတန်းရွှေကိုဒီလအစောပိုင်းမှာအရင်ဆေးရုံတင်လိုက်ပြီးမကြခင်မှာပဲဇနီးဖြစ်သူတော်ကြကြိုင်လည်းဆေးရုံတက်ကုသခံခဲ့ရတာလို့လည်းပြောပါတယ်။သူတို့နှစ်ယောက်စလုံးကိုလုံခြုံရေးတွေတင်ကြထားတဲ့ VIP လူနာဆောင်မှာထားပြီးတော့ကုသပေးခဲ့တာလို့လည်းပြောပါတယ်။ဒီကိစ္စနဲ့ပတ်သက်လို့မြန်မာစစ်ကောင်စီဘက်ကတရားဝင်မှတ်ချက်ပေးပြောဆိုရတော့မရှိသေးပါဘူး။မျိုးဗီဇဆင်ကယ်ပြောင်းလဲလာတဲ့ Delta COVID ပိုးကြောင့်မြန်မာနိုင်ငံမှာပိုကူးဆက်မှုတွေဆိုးဝါးလာနေချိန်မှာကြိုတင်ကာကွယ်တဲ့အနေနဲ့ဆေးရုံတက်ခဲ့ကြတာလို့ပြည်တွင်းကတီးခြားလွတ်လပ်တဲ့သတင်းဌာနတွေကတော့ပြောပါတယ်။ဒါပေမဲ့လေဦးတန်းရွှေနဲ့သူတို့ဇနီးနှစ်ယောက်စလုံးကိုကိုဗစ်ပိုးကူးခံထားတာကိုစစ်ဆေးတွေ့ရှိခဲ့ပေမဲ့လို့အောက်ဆီဂျင်ပေးရလောက်အောင်ရောဂါလက္ခဏာမပြင်းထန်ဘူးလို့နာမည်မဖော်လို့တဲ့အဲ့ဒီဆေးရုံတာဝန်ရှိသူကပဲအတည်ပြုပြောဆိုထားတာဖြစ်ပါရဲ့ရှင်
။မြန်မာနိုင်ငံမှာလွန်ခဲ့တဲ့24နာရီအတွင်းကိုဗစ်ရောဂါအတွက်တခွဲနမူနာပေါင်း 11,940 ကိုစစ်ဆေးခဲ့တာမှာရောဂါပိုးကူးဆက်သူ 2,506 ယောက်တွေ့ခဲ့ပြီး တည်ဆုံးသူက129ရောက်ရှိတယ်လို့စစ်ကောင်စီကျန်းမာရေးဌာနရဲ့ဒီကနေ့ည7နာရီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ယောဂါကူးစက်မှုကာကွယ်ထိန်းချုပ်ရေးအတွက်ဆိုပြီးကချင်ပြည်နယ်ကမိုးညင်းနဲ့ဝိုင်မော်မြို့နယ်တွေ၊ကယားပြည်နယ်ကလွိုင်ကုန်မြို့နယ်၊စကိုင်းတိုင်းကကျွန်းလာမြို့နယ်နဲ့မွန်ပြည်နယ်ကချောင်းစုံမြို့နယ်တွေမှာ State at Home မလူအဖက်အပြစ်မထွက်ရညွှန်ကြားချက်မနေ့ပြမနေ့၄နာရီကစပြီးအသက်ဝင်မယ်လို့ဒီကနေ့ည7နာရီတိုင်းမှာကြေညာသွားပါတယ်။ဒါကြောင့်အခုဆိုရင်နိုင်ငံတော်မှာ stay at home ထုတ်ပြန်ထားတဲ့မြို့နယ်ပေါင်း119မြို့နယ်ထိရှိသွားပါပြီ။ COVID တတိယလှိုင်းနဲ့ကြုံရတဲ့မြန်မာနိုင်ငံမှာစစ်ကောင်စီကကာကွယ်ဆေးထိုးအစီအစဉ်တွေစပြီးလှုပ်ဆောင်နေတဲ့အချိန်ထဲမှာပဲတချို့လူမှုအဖွဲ့အစည်းတွေကလည်းကာကွယ်ဆေးထိုးလုပ်ငန်းတွေမှာတက်နိုင်တယ်လို့ပါဝင်ကူညီလာကြပါတယ်။ဒီဥမြန်မာကုန်သည်ကြီးများအသင်းနဲ့တခြားလူမှုအသင်းအဖွဲ့တွေပူးပေါင်းပြီးဒီဥနိုင်ငံကနေကာကွယ်ဆေးအလုံးရေ9သိန်းဝယ်ယူပြီးတော့အခပေးကာကွယ်ဆေးထိုးအစီအစဉ်တွေကိုလှုပ်ဆောင်နေကြတာပါ။မြန်မာနိုင်ငံကာယောဂါတိုက်ဖြတ်ရေးကူညီလှုပ်ဆောင်တဲ့အနေနဲ့အခုလိုမျိုးကာကွယ်ဆေးထိုးအစီအစဉ်တွေမှာပူးပေါင်းပါဝင်ရတာဖြစ်တယ်လို့လည်းဒေသမြန်မာကုန်သည်ကြီးများအသင်းဥက္ကဋ္ဌကပြောပါရယ်
။ COVID-19 ကာယောဂါကူးစက်ပြန့်နှံ့မှုဆိုးဝါးနေတဲ့ဗီယက်နမ်နိုင်ငံဟိုချီမင်းမြို့မှာကန့်သတ်ချက်တွေတင်းကျပ်စွာချမှတ်ထားပါရယ်။အရှေ့တောင်အာရှခီးစဉ်နဲ့အမေရိကန်သုတမရကမလာဟဲရစ်ရောက်မလာခင်တည်းအလို့တင်းနှင်းလာနေမှာပဲကာယောဂါထိန်းချုပ်ရေးကန့်သတ်ချက်တွေကိုအခုလိုချမှတ်လိုက်တာပါ။ပုဂ္ဂုဆက်ပြန့်နှံ့နိုင်ခြင်းများတဲ့မြို့နယ်တွေမှာသတင်းနှစ်ပတ်ကြာအပြင်းမထွက်ရအမိန့်ထုတ်ပြန်ထားတာဖြစ်ပြီးအဲ့ဒီမှာရဲနဲ့စစ်ဖက်တပ်ဖွဲ့ဝင်တွေကကင်းလက်ဆောင်ချက်နေတာပါအစားအစာနဲ့မရှိမဖြစ်လိုအပ်တဲ့ပစ္စည်းတွေကိုအိမ်တိုင်းရရောက်လိုက်ပို့ပေးမယ်လို့မြို့တော်တာဝန်ရှိသူတွေကကြေညာပါတယ်ဧပြီလကုန်လောက်ကဆက်လို့ဗီယက်နမ်နိုင်ငံမှာပုဂ္ဂုခွင့်ရသူ2,400ထိရောက်လာပြီးတော့အများစုကဟိုချီမင်းနဲ့အနီးကဘင်ဒုံမြို့ကဖြစ်ပါတယ်နိုင်ငံဆက်ဆံရေးတိုးတက်ဖို့ရွေးချယ်တဲ့ဟနွိုင်းမြို့မှာသူသမရဟဲရစ်အလက်ပတ်ရောက်နေတဲ့နေရတာကာလအတွင်းမှာလည်းတမျိုးလုံးကိုလော့ကဒေါင်းချထားတာဖြစ်ပါတယ
်ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဖိုင်းထိုမီတာ31 kHz 9383ညဖိုင်းထိုမီတာ32 kHz 9383ညဖိုင်းထိုမီတာ51 kHz 5885တို့ပြင်စနေတနေ့တွေမှာဖိုင်းလက်မီတာ190kilohertz 1905ကနေပြောထုတ်လွှင့်ပေးနေပါလေရှင
်ဒီဝေကနေအင်ကညဘက်သတင်းတွေကိုဒါရိုက်ဆက်လက်ပြောပြနေပါတယ်အာဖဂန်နစ္စတန်နိုင်ငံရဲ့လူအခွင့်အရေးနဲ့လွန်ခဲ့တဲ့20အတွင်းရထားတဲ့ဖြစ်ထွန်းတိုးတက်မှုတွေကိုထိန်းသိမ်းကာကွယ်ဖို့လူသားစာနာမှုနဲ့တန်တမာရေးဆိုင်ရာနည်းလမ်းမှန်သမျှကိုအသုံးပြုသွားမယ်လို့ပြည်ထောင်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ကပြောပါတယ်တာလီဘန်တွေအပေါ်သူတို့ရဲ့လှုပ်ဆောင်ချက်ကိုကြည့်ပြီးဆုံးဖြတ်သွားမယ်လို့လည်းဆိုပါတယ်ဩစတြေးလျနိုင်ငံကဒီကရေဗိုဒူးနေကြတဲ့ကဆိုရင်အာဖဂန်နစ္စတန်ကနေလူပေါင်း1600ကျော်ကိုကယ်ထုတ်ခဲ့ပြီလို့ပြောပါရယ်အမေရိကန်နေနဲ့ရွှေပြောင်းကယ်ဆယ်ရေးဆိုင်ရာလှုပ်ဆောင်ချက်အပေါ်အတိအကျဥတီချက်ထားလှုပ်ဆောင်နေတယ်လို့ဒုတိယသမ္မတကမလာဟဲရစ်ကပြောပါရယ်တိတ်ကိုခက်ခဲပြီးအန်ဒရီကြီးလာတဲ့အချိန်ဒီအောက်မှာလေရင်တွေနဲ့ကယ်ထုတ်နေတဲ့ဒီတမိုင်းဝင်လှုပ်ဆောင်ချက်ကိုလက်တွေ့အကောင်အထည်ဖော်နေကြတဲ့စစ်ဖက်နဲ့တန်ယုံဝန်ထမ်းတွေကိုဒုသမ္မတဟဲရစ်ကဒီကနေ့ကျေးဇူးတင်စကားဆိုခဲ့ပါရယ်အာဖဂန်နစ္စတန်ကနေအမေရိကန်အပိတိုင်ထွက်ခွာရေးသမ္မတဂျိုးဘိုင်ဒန်ကသတ်မှတ်ထားတဲ့နောက်ဆုံးရဲ့ဩဂုတ်လ30ရက်မှာအပိတပ်ဖို့အပူတပြင်းလှုပ်ဆောင်နေကြတာနဲ့အမျှနိုင်ငံရေးနဲ့လူညုံရေးဆိုင်ရာလမ်းကြောင်းတွေကနေတဆင့်တာလီဘန်တွေနဲ့နှေးစင်ဆက်သွယ်မှုရှိနေတယ်လို့သမ္မတအင်ဖြူတော်ကတနင်္လာနေ့မှာပြောပါရယ်ဩဂုတ်လ30ရက်နေ့ဟာအပိတပ်ရမယ့်နေ့ဖြစ်ပြီးရက်ထက်တိုးတယ်ဆိုရင်သိမ်းပိုက်မှုကိုတိုးချဲ့တဲ့သဘောပဲလို့တာလီဘန်ပြောခွင့်ရဆူဟေးရှာဟင်းကဒီတိန် Sky News သတင်းဌာနနဲ့တွဲဆုံမိန်းနိုင်ငံတို့မှပြောထားပါဗျ။အ
ာဖဂန်နစ္စတန်နိုင်ငံအခြေအနေတွေနဲ့ပတ်သက်ပြီးတော့ဆက်မှုထိပ်သီးအင်အားကြီး9နိုင်ငံ G7 ကကောင်ဆောင်တွေဒီကနေ့ online ကနေတွဲဆုံဆွေးနွေးဖို့ရှိပါတယ်။အာဖဂန်နစ္စတန်နိုင်ငံတွင်ကယ်ဆယ်ရေးလုပ်ငန်းတွေကိုဩဂုတ်လ31ရက်နေ့နောက်ဆုံးထားလှုပ်ကိုင်မယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောဆိုထားပေမဲ့လို့အဲ့ဒီနောက်ပိုင်းအမေရိကန်တပ်ဖွဲ့ဝင်တွေဆက်ထားဖို့လဲ G7 ကောင်ဆောင်အတော်များများကတိုက်တွန်းနေတာပါ။ဗြိတိန်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ကတော့မဟာမိတ်နိုင်ငံတွေအနေနဲ့အာဖဂန်ပြည်သူတွေနဲ့အတူယက်တည်ဖို့ဒုက္ခသည်တွေအတွက်လူသားချင်းစာနာမှုအကူအညီတွေကိုထပ်ပြီးတော့ပေးအပ်ဖို့တိုက်တွန်းသွားမယ်လို့အစီအဝေးမတိုင်ခင်သတင်းထောက်တွေကိုပြောဆိုသွားပါတယ်။တမရအင်ဂျီရောကတော့လွန်ခဲ့တဲ့24နာရီအတွင်းနောက်ထပ်လူပေါင်း 21,600 ကိုကယ်ထုတ်နိုင်ခဲ့တယ်လို့အင်ဂါနေ့အစောပိုင်းမှာပဲပြောဆိုထားတာပါ။ဒါပေမဲ့လည်းအာဖဂန်ကထွက်ဖို့စောင့်နေတဲ့လူထောင်ချီရှိနေပါသေးတယ်။တမရဘိုင်ဒန်သတ်မှတ်ထားတဲ့ကယ်ဆယ်ရေးလုပ်ငန်းနောက်ဆုံးရရောက်ဖို့တစ်ပတ်လောက်တာလိုတော့တဲ့အချိန် မှာတော့ကယ်ဆယ်ရေးလေရင်တစည်းစည်းပေါ်တက်ခွင့်ရမလားဆိုတဲ့မျှော်လင့်ချက်နဲ့ထောင်တောင်းချီတဲ့အနောက်နိုင်ငံသားတွေနဲ့အာဖဂန်ပြည်သူတွေလည်းဟာမစ်ဂါဇိုင်းနိုင်ငံတကာလက်စိတ်ထက်ဝင်ဖို့အုံလိုက်ကျင်းလိုက်စောင့်နေကြတာပါ။တာလီဘန်ပြောခွင့်ရသူဆူဟေးလ်ရှဟင်ကလည်းသမ္မတဘိုင်ဒန်ပြောထားတယ်လို့မျိုးဩဂုတ်လ31ရက်နေ့နောက်ဆုံးထားပြီးတော့နိုင်ငံတကာတပ်ဖွဲ့တွေထွက်ခွာပေးရမှာဖြစ်ပြီးတော့နောက်ထပ်သက်တမ်းတိုးမပေးနိုင်ဘူးလို့ဗြိတိန်အခြေစိုက် Sky ရုပ်သံနဲ့တွေ့ဆုံဆွေးနွေးခါမှာတင်းလာနေကပဲပြောဆိုထားတာဖြစ်ပါတယ်ရှင်။
မြောက်ကိုရီးယားညူကလ িয়ার ကြီးဘယ်လိုအခြေအနေတွေပဲရှိရှိလူသားစာနာမှုအကူအညီပေးရေးကိုအမေရိကန်ပြည်ထောင်စုကထောက်ခံတယ်လို့မြောက်ကိုရီးယားဆိုင်ရာအမေရိကန်အထူးတန်တမန်ကဒီကနေ့ပြောပါတယ်။တောင်ကိုရီးယားနိုင်ငံလေးရကြာခီးစဉ်အဆုံးသတ်နေ့မှာမြောက်ကိုရီးယားနိုင်ငံဆိုင်ရာအမေရိကန်အထူးတန်တမန်ဆွန်ကင်းကအဲ့ဒီလိုပြောခဲ့တာဖြစ်ပြီးမြောက်ကိုရီးယားကောင်ဆောင်တွေနဲ့ဘယ်နေရာဘယ်အချိန်မှမဆိုတွေ့ဆုံဖို့သူ့အနေနဲ့အစဉ်သင်းရှိတယ်ဆိုတာကိုလည်းအဲ့ဒီခီးစဉ်အတွင်းထပ်ပြောခဲ့ပါသေးတယ်။တောင်နဲ့မြောက်ကိုရီးယားနိုင်ငံအကြားလူသားစာနာမှုဆိုင်ရာပူးပေါင်းဆောင်ရွက်ရေးစီမံကိန်းတွေကိုအမေရိကန်ကထောက်ခံတယ်လို့ယုံကြည်မှုတည်ဆောက်ရေးအဓိပ္ပာယ်ပြေဝတဲ့အကောင့်တွေပေါ်လှုပ်ဆောင်ချက်တွေကိုရှာဖွေဖို့လမ်းဖွင့်ထားတယ်လို့တောင်ကိုရီးယားခြေဆိုင်ဟန်ကျိုရီသတင်းစာမှာပါတဲ့သဘောထားအမြင်ဆောင်ပါတဲ့မှာမစ္စတာကင်ကရေးခဲ့ပါသေးတယ်။အမေရိကန်ကထည့်သွင်းစဉ်းစားတဲ့အထက်မှာလူသားစာနာမှုဆိုင်ရာဘယ်လိုအကူအညီမျိုးပါတယ်ဆိုတာကိုတော့မစ္စတာကင်ကအတိအကျပြောမထားပါဘူး။ဒါပေမဲ့လည်းဂျမ်းမာရေးဆောင်ရှောက်မှုကယောဂါဆိုင်ရာတီချာခွဲထားရေးလူဆောင်ချက်တွေတောက်ရည်တန်းတန်ရှင်ရေးဆိုင်ရာတို့နဲ့ဆက်ဆက်တဲ့ကိစ္စရပ်တွေကိုသူတို့နှစ်ဦးဆွေးနွေးခဲ့ကြတယ်လို့ကိုရီးယားကျွန်းဆွယ်ငြိမ်းချမ်းရေးနဲ့လူညုံရေးဆိုင်ရာတောင်ကိုရီးယားအထုကိုယ်စားလှယ်နိုကျူတုတ်ကတင်းလာနေမှာပြောခဲ့ပါတယ်
ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးအပြည့်ထိုးထားပြည်သူတွေအနေနဲ့နောက်ထပ်အားဖြင့်ကာကွယ်ဆေးလုံး booster dose ထပ်မထိုးခင်အနည်းဆုံး၂လလောက်တော့စောင့်မေ့ဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတိုက်တွန်းလိုက်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးသိပ်မထိုးရသေးတဲ့နိုင်ငံတွေဆေးပိုရအောင်ရည်ရွယ်ချက်နဲ့ဟန်ဂေရီနိုင်ငံမြို့တော် Budapest ကိုရောက်နေတဲ့ WHO အကြီးအကဲကအဲ့ဒီလိုတိုက်တွန်းပြောဆိုလိုက်တာပါ။လူ့ရဲ့အနေအချင်းလောက်သာဆေးထိုးပေးရသေးတဲ့နိုင်ငံတွေဆေးပိုရအောင်အရင်ဦးစားပေးတင်တယ်လို့လည်း WHO အကြီးအကဲ Tedros Adhanom Ghebreyesus ကသတင်းထောက်တွေကိုပြောဆိုခဲ့ပါတယ်လက်ရှိချိန်ထိကာကွယ်ဆေး 4.8 ဘီလီယံအထိဖြန့်ဖြူးပေးခဲ့တဲ့အထက်မှာ 85 ရာခိုင်နှုန်းကို10နိုင်ငံကသာဝယ်ယူထားတာဖြစ်တယ်လို့အာဖရိကဖက်မှာတော့ကာကွယ်ဆေးထိုးပြီးသူလူဦးရေက2ရာခိုင်နှုန်းအောက်ပဲရှိနေတာလက်ခံနိုင်စရာမရှိဘူးလို့လည်း Mr. Gabrielsis ကပြောပါတယ် Booster Dose ထိုးဖို့ပြောဆိုနေကြတဲ့နိုင်ငံတွေတိုးလာနေတဲ့အထက်မှာ Hungary နိုင်ငံကတော့ဥရောပသမ္မတထဲကပထမဆုံးနိုင်ငံလည်းဖြစ်ပါတယ်အမေရိကန်ပြည်ထောင်စုနဲ့အစ္စရေးနိုင်ငံတို့မှာတော့ပြည်သူတွေကိုအားဖြည့်စီလုံးတွေစထိုးပေးနေတာလည်းရှိသလိုမကြာခင်ထိုးပေးဖို့လည်းပြင်ဆင်နေကြပြီဖြစ်ပါတယ်ရှင
်။ဩဂတ်စ်လ24ရက်အင်္ဂါနေ့ညနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့နန်းလောင်တို့ကကြီးညာပေးခဲ့ကြတာပါရှင်။View American တန်ရဲ့ Radio Season တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ရုပ်တံတွေပါဖြည့်ဆွဲတင်ဆက်ပေးနေတဲ့ကျမတို့ရဲ့ Season တွေကိုတော့ Facebook စာမျက်နှာနဲ့ YouTube Website တို့မှာလည်းထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြိုင်နက်တည်းကြည့်ရှုနားဆင်လို့ရပါတယ်။အခုဆက်ပြီးတော့သတင်းဆောင်မတွေနဲ့သတင်းပေးပို့ချက်တွေကိုတက်လက်တင်ပြပေးပါမယ်။ကချင်ပြည်နယ်မှာတိုက်ပွဲတွေဖြစ်နေတဲ့အခြေအနေနဲ့မိုးကုတ်မှာတောင်ကဘာပြူလို့လူသေဆုံးမှုတွေရှိခဲ့တာနဲ့ပတ်သက်ပြီးတော့မတင်ပြပေးခင်မှာအခုအရင်ဆုံးပသိမ်နဲ့မန္တလေးဘက်မှာပေါက်ကွဲမှုတချို့ရှိခဲ့တယ်ဆိုတဲ့သတင်းကိုပြောပြပေးချင်ပါတယ်။အေရီတိုင်းပသိမ်မြို့မှာဒီကနေ့မနက်အစောပိုင်းတုန်းကမြမစီးပွားရေးဘဏ်နဲ့ဆောက်လုပ်ရေးဝန်ကြီးဌာနရုံးချမှာပောက်ကွဲမှုတစ်ခုဖြစ်ခဲ့ပြီးတော့လူတို့အသေးစားဒဏ်ရာရခဲ့တာတွေရှိပါတယ်။မန္တလေးမှာလည်းမင်းညာတို့ကအသေးစားပောက်ကွဲမှုတစ်ခုရှိခဲ့ပါတယ်။လုံခြုံရေးတပ်တွေဘက်ကလည်းရှာဖွေဖမ်းဆီးတာတွေလုပ်နေတယ်လို့ဆန္ဒပြသူတွေကလည်းအခြေအနေပေးတယ်လို့ဆက်ပြီးတော့ဆန္ဒပြတာတွေရှိနေပါတယ်။ဒီလိုအခြေအနေတွေကိုတော့ရန်ကုန်ကလာတဲ့သတင်းကိုမဆုမွန်ကပြောပြပေးပါမယ်ရှင်။
အေရီတိုင်းပသိမ်မြို့မှာဒီကနေ့ဩဂုတ်လ24ရက်မနက်အစောပိုင်းတုန်းကရွှေစည်တီလမ်းမှာရှိတဲ့မြမစီးပွားရေးဘဏ်နဲ့စောက်လုပ်ရေးဝန်ကြီးဌာနရုံးစစ်ကောင်စီတပ်တွေယာယီကင်းချထားတဲ့နေရာမှာပောက်ကွဲမှုတစ်ခုဖြစ်ခဲ့ပါတယ်။ပောက်ကွဲမှုအတွင်းမှာတော့တချို့အသေးစားဒဏ်ရာတွေရသွားတယ်လို့ပသိမ်မြို့ကတူက VOA မြန်မာပိုင်းကိုအခုလိုပြောပါတယ်
။ဘဏ်နဲ့ဒီစောက်လုပ်ရေးဝန်ကြီးဌာနနဲ့ခြားရသူတို့စစ်ကောင်စီတပ်တွေအဆောက်ချတိုင်းနေရာရှိရမှာအဲ့နာမှာကွဲတယ်လို့ပြောရတာ။မနေ့ခုနကကွဲလို့ဆိုတော့လေအပြင်လူတွေတိတ်မရှိဘူး။လေးရောက်တော့ထိတယ်လို့ပြောရပါတော့။အသေးစားတိုင်းရောက်တော့ရတော့တယ်ပြောရတာ
။မန္တလေးမြို့မှာလည်းမနေ့ညတော့ကချမ်းအေးသာဆန်မြို့နယ်ထဲမှာပြစ်ခတ်တန်တဲ့အသေးစားပောက်ကွဲတန်တချို့ကြားခဲ့ရတယ်လို့မြို့ကန်တွေကပြောပါတယ်။မန္တလေးမြို့မှာစစ်ကောင်စီကိုစန့်ကျင်လှုပ်ရှားနေတဲ့သူတွေကိုရှာဖွေဖမ်းဆီးမှုတွေလည်းဆက်ရှိနေတယ်လို့တပိတ်စစ်ကြောင်းတစ်ခုရဲ့ခေါင်းဆောင်တဦးကပြောပြပါတယ်။
ဟုတ်ကဲ့ပါတော့ဒီနန်းရဲ့ဒီမျိုးလုံလုံကြီးနေထားတာကျွန်တော်ထင်တာပေါ့နော်။
ခုလိုလိုဆိုတော့ဒီစစ်ကောင်စီတွေကကျွန်တော်တို့ရကြီးတွေမှာပေါ့နော်ကျွန်တော်ဒီရကြီးခြေလမ်းကြောင်းရကြီးတွေကိုသူတို့ချုပ်ကန်ဖို့ချိုးသွားနေတယ်ပေါ့နော်ဒီရကြီးတွေမှာဒီအုပ်စီးနေတော့ကျွန်တော်ဒီမြို့ဝါလှုပ်ရှားတဲ့သူတွေကတော့ဒီကိုဆက်ဆဲနေရှိလာနိုင်တယ်ပေါ့နော်အဲ့ဒါကြီးကြောင့်မို့လဲဒီကျွန်တော်တို့ကဟိုအမြင်နဲ့ပေါ့နော်ဟိုဒီကြီးကြီးလေးမြင်နေထားနေရပါတယ်ဟုတ်ကဲ့
စကိုင်းတိုင်းထဲမှာတော့ဝက်လက်မြွနယ်တဲကရွာသားကြီးကျေးရမှာနေတဲ့တောင်သူလေသမားတမကဥက္ကဋ္ဌဦးတင်လွင်ကိုစစ်ကောင်စီတပ်တွေကဖမ်းဆီးဖို့သူ့ရဲ့အိမ်မှာလာပြီးတော့ရှာဖွေခဲ့ပါတယ်ဦးတင်လွင်ရဲ့အိမ်မှာရှိနေတဲ့ပစ္စည်းတွေအပြင်ကားနှစ်စီးကိုလည်းစစ်တပ်ကနေသိမ်းယူသွားတယ်လို့ဒေသခံတဦးက VOA ကိုပြောပြပါတယ်
ရတားကြီးမှာအဲတောင်ကြီးတမဥက္ကဋ္ဌပေါ့ဇိုင်းလိုင်းစစ်တင်လို့ဝင်ပြီးတော့မှုန်လာမနေ့နေ့လေးနာရီခွဲရဆပြီးတော့မှုန်လာပေါ့နော်အခုချိန်ကြီးလည်းရှိသေးတယ်တဲ့မှာဟောပေါ့ soft တို့အိမ်မှာရှိရဲ soft car disease light track disease ကိုတိန့်ထားတယ်လို့ပြောတယ်အဲဥတင်မျိုးတော့ရှာမတွေ့သေးဘူးပေါ့နော်အဲဥတင်မျိုးရှိရဲ့နေရာမပြောဆိုရင်အိမ်ကိုမီးလောင်ဆိုလို့ပေါ့နော်မီးရှို့နေလို့ change ချက်ထားတယ်ကြားတယ်ရှိ
PDF ပြည်သူ့ကာကွယ်ရေးတပ်တွေနဲ့အဆက်အသွယ်ရှိတယ်ဆိုတော့ဆွဆွဲချက်နဲ့ဥတင်လွင်ကိုလာပြီးတော့ရှာဖွေဖမ်းဆီးတာလို့အဲ့ဒီဒေသခံကပြောပြပါတယ်။ရန်ကုန်မြို့မရန်ကုန်မြို့နယ်မှာလည်းတနင်္လာနေ့တုန်းကအိမ်တအိမ်ကိုစစ်ကောင်စီတပ်ကဝင်ရောက်ရှာဖွေတဲ့အချိန်မှာပြစ်ခတ်တံတချို့ကြားရတယ်လို့အနီးအနားဝန်းကျင်ကလူတွေကပြောပါတယ်။စမ်းကြောင်းမြို့နယ်ထဲမှာလည်းဖမ်းဆီးခံရသူတချို့ရှိပါတယ်။ဒီလိုအခြေအနေတွေကြားမှာပဲဒီကနေ့နေ့လယ်ပိုင်းမှာတော့အမျိုးသမီးတို့ဖုံးနဲ့မရင်းစစ်တပ်ကိုချေမုန်းမယ်ဆိုတဲ့အမျိုးသမီးတွေရဲ့ဆန္ဒပြစစ်ကြောင်းတစ်ခုရန်ကုန်မြို့မှာထွက်ခဲ့ပါတယ်။ဒါအပြင်မန္တလေးကလေးမုံရွာလောင်းလုံရင်းမပင်နဲ့ဆလင်းကြီးမြို့နယ်တွေကကျေးရွာတွေစုပေါင်းထားတဲ့ရွာပေါင်းစုံတပိတ်စစ်ကြောင်းတွေထွက်ခဲ့တယ်လို့ရွှေဘိုမကွေးစားတဲ့ဒေသတွေမှာလည်းဆီယနာရှင်ဆန့်ကျင်ဆန္ဒပြပွဲတွေဒီကနေ့ရှိခဲ့ပါတယ်ရှင
်။ဒါတော့အာနာသိမ့်မှုနောက်ပိုင်းနေရာတချို့မှာပောက်ကွဲမှုတွေနောက်အချမ်းပတ်ရှာဖွေဖမ်းဆီးမှုတွေနဲ့ပတ်သက်တဲ့နောက်ဆုံးအခြေအနေတွေကိုမန်းစုမုံကစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်။အခုဆက်ပြီးတော့ဒီကချင်ပြည်နယ်ဘက်မှာဒီမနက်ပိုင်းတိုက်ပွဲဖြစ်တဲ့သတင်းကိုလည်းတင်ပြပေးပါမယ်။ကချင်ပြည်နယ်ဟူကောင်းချန်ဝမ်ဒေသတနိုင်းမြို့နယ်အတွင်းမှာစစ်ကောင်စီတပ်နဲ့ကချင်လက်နက်ကိုင် KIA အဖွဲ့အကြားဒီကနေ့မနက်ပိုင်းတုန်းကတိုက်ပွဲဖြစ်ခဲ့ပါတယ်။ဖားကန့်မြို့နယ်ထဲမှာလည်း KIA ကတပ်ရိတ်ခါတင်ရင်ကိုအခုရက်ပိုင်းအတွင်းမှာမိရှုဖျက်ဆီးခဲ့ပါတယ်။ KIA နဲ့တိုက်ပွဲတွေဆက်တိုက်ဖြစ်နေတဲ့အချိန်ကချင်ပြည်နယ်အတွင်းမှာအင်တာနက်လိုင်းတွေလည်းပြတ်တောက်နေတဲ့အကြောင်းရန်ကုန်ကနေပေးပို့လာတဲ့ကချင်ပြည်နယ်အခြေအနေသတင်းအပြည့်အစုံကိုတော့ဦးသိန်းထိုင်ဦးကပြောပြပေးပါမယ်ရှင်
။တနိုင်းမြို့နယ်ထဲမှာစစ်တပ်နဲ့ကချင်လက်နက်ကိုင် KIA အဖွဲ့တို့ဒီကနေ့ဩဂုတ်လ24ရက်နေ့တိုက်ပွဲဖြစ်ပွားတဲ့နေရာကနေလက်နက်ကြီးလက်နက်ငယ်ပစ်ခတ်တန်းတွေကိုတနိုင်းမြို့ဝါကပါကြားနေရတယ်လို့မြို့ကန်တွေကပြောပါတယ်။တိုက်ပွဲဖြစ်ပွားတဲ့နေရာဟာတနိုင်းမြို့နယ်နမ်းပြည့်ကျေးရွာနီးလောက်မှာဖြစ်နေတဲ့အကြောင်းမြို့ကန်တယောက်က VOE ကိုအခုလိုပြောပါတယ်
။အမအပန်တဲ့ကြားနေရတယ်။နမ်ပြူနမ်ခံပေါ်တော့အဲ့ဒါချမ်းချစ်နေတယ်။အမေကပြကြတော့မပြိမှန်ဘူးအတန်တော့ကြားရတယ်ဒီပုံရောင်းနေလေဟိုလက်လက်ကြီးရောလက်ညင်ရောရှားရတယ်ပုံရောင်းနေ။ဒါကကနဲ့နမ်ပြူကြားအဲ့ဒီတော့မဖြစ်နိုင်ဘူး။အဲ့ဒီနားတယ်အဲ့ဒီမြတ်ခဏနာရီကနေကြားတော့ကျဆက်နနာရီကတော့မှကြားတယ်လို့ပြောတယ်
တနင်္ဘက်ကတိုက်ပွဲတွေနဲ့ပတ်သက်ပြီး KIA ရဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကအခုလိုပြောပါတယ
်ဒီမနေ့အစိုးကြီးပေါ်တော့ခဏနာရီဝန်ချင်းလောက်မှာတက်ပွဲဖြစ်တဲ့ပြည်ကတော့တက်ပါလေအဲ့ဒါကတော့မင်းကလည်းဒီတက်ပွဲဖြစ်တဲ့နေရာမှာတက်ပါလေဒီကတနိုင်းဘက်ကအင်းကတော့ကျွန်တော်တို့ရဲ့တက်ရင်းကျင်းနေနေတဲ့မှာဖြစ်ပါလား။မင်းကလည်းတက်ပွဲကြီးကြီးနဲ့တက်ပွဲဖြစ်တာ။ဒီနေ့လက်ပြန်ဖြစ်တယ်ဆိုတာတတိယနောက်ပဲရပါတယ်။ကျွန်တော်တို့တက်ပိုင်းကအတက်လာပြည့်တဲ့ဒီနေ့ကတော့ဘာမှမရသေးဘူးခင်ဗျာ။နမ်ခမ်နမ်ဂျိုအဖက်မှာဂါဂါကနေတော့နည်းနည်းပြည့်ရမှာ။အဖြစ်ပိုင်းကျမှာ
။ဒီတိုက်ပွဲတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာမရှိသေးပါဘူး။ KNG ကကချင်သတင်းဌာနကတော့ဒီလ27ရက်နေ့ကလေးကနန်ခမ်ကျေးရွာအနီးမှာတိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့တဲ့အကြောင်းနဲ့21ရက်နေ့စစ်ကောင်စီရဲ့စစ်ကြောင်းကို KIA ကကြားပြတ်တိုက်ခိုက်တာကြောင့်တိုက်ခိုက်မှုများပြားကြောင်းလည်းဖော်ပြထားပေမဲ့ဗိုလ်မှူးကြီးနော်ဘူးကတော့အောက်ခြေတပ်တွေရဲ့သတင်းအတိအကျမရသေးဘူးလို့ပြောပါတယ်။27ရက်နေ့ကဖားကန့်မြို့နယ်လောဝရွာအနီးမှာလည်းစစ်ကောင်စီတပ်အတွက်ရိတ်ခါသေဆောင်လာတဲ့အရက်သားမော်တော်ယာဉ်တစ်စင်းကို KIA ကသတင်းရလာကြောင်းကြားပြတ်ဖမ်းဆီးပြီးမိရှုခဲ့တာကိုကာမိုင်းဒေသခံတယောက်ကပြောပြပါတယ်။
လိုက်ကဘုံမလုံကကြီးလေဟိုအစ်တကကြီးတိုင်းခါတင်နေကားရဲ့ဖြစ်ရှင်ကအရင်းကတော့ ရက်ခိုင်ဒီမှာဟိုချိုလမ်းကြားတဲ့ကိုမောင်းခိုင်လိုက်မှာဟိုချောင်းပင်းနားပြင်ရမှာရှုပေးလိုက်တယ်လို့ကြားတယ်။အဲလူကြည့်ခွင့်မှုတွေတော့မရှိဘူးလို့ပြောတယ
်။ကချင်ပြည်နယ်ကဖားကံမြို့နယ်အတွင်းမှာတော့အင်တာနက်လိုင်းတွေဒီလ20ရက်နေ့ကလေးကဖြတ်တောက်ခံထားရပါလေ။မြန်မာဆက်သွယ်ရေး MPD ရဲ့ဖုန်းလိုင်းတွေလည်းပြတ်တောက်နေတဲ့အတွက်အခက်အခဲတချို့ကြုံနေရတယ်လို့ဖားကံဒေသခံတယောက်ကပြောပြပါလေ။ဟုတ်ကြအောင
်တော့ဖြတ်ထားတယ်အဖုံးတော်အရှင်ပြည်ချင်းနဲ့တော့ဆက်ရှာတော့ဒီ MPD တော့အရှင်ပြည်ရောအဖုံးပဲကျေလို့ပြရတာမျိုးလိုပါလို့ဖြစ်တယ်ပေါ့အဲတကယ်လို့ရတယ
်ကချင်ပြည်နယ်အတွင်းမှာစစ်တကအနာသိမ့်ပြီးတဲ့နောက်မလရဲမှာတိုက်ပွဲတွေပြန်လည်စတင်ခဲ့ပြီးစစ်ကောင်စီတပ်နဲ့ GNY ကြားတိုက်ပွဲတွေဟာစကိုင်းတိုင်းဘက်ထိကျေပြန့်လာနေပါတယ်လောလောဆယ်မှာတော့စစ်ကောင်စီဘက်ကတိုက်ရင်အဒိုးမြင့်ပို့ဆောင်လာပြီးရှိနေတာကြောင့်ပွင့်လင်းရသည်မှာတိုက်ပွဲတွေဘူပြင်းထန်လာနိုင်ကြောင်းသုံးသပ်တာတွေရှိနေပါတယ်ခင်ဗျာ
တိုက်ပွဲတွေဆက်ပြီးတော့ရှိနေသေးတဲ့ကချင်ပြည်နယ်ဘက်ကနောက်ဆုံးအခြေအနေကိုဦးသိန်းထိုင်ကတင်ပြပေးခဲ့တာပါ။ဩဂတ်လ24ရက်အင်္ဂါနေ့ညအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါရရှင်။ကျမတို့ VOA ကထုတ်လွှင့်တဲ့သတင်းနဲ့သတင်းဆောင်ပါတွေကိုတော့ VOA Internet Website လိပ်စာ bamis.voanews.com အပြင် VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေမှာလည်းနှာစင်ကြည့်ရှုလို့ရပါတယ်။အခုဆက်ပြီးတော့ဒီမိုးကုတ်မှာမြေပြိုတဲ့သတင်းကိုပြောပြပေးပါမယ်။မန္တလေးတိုင်းမိုးကုတ်မြို့အနောက်ပိုင်းကပေ300လောက်မြင့်တဲ့ကဘာတစ်ခုဒီနေ့မနက်အစောပိုင်းတုန်းကပြိုကျခဲ့တာကြောင့်လူ11ယောက်သေဆုံးသွားပါတယ်။မိုးစက်ပိုက်ရွာပြီးတောင်ကဘာပြိုကျခဲ့တာပါ။ဒါဟာဆိုရင်အခုဩဂတ်စ်လ1လအတွင်းမှာကိုတတိယအကြိမ်မြောက်မြေပြိုတာဖြစ်ပြီးတော့သေဆုံးတာတွေလည်းအများဆုံးဖြစ်ပါတယ်။ရန်ကုန်ကလာတဲ့ဒီအကြောင်းအပြည့်စုံကိုတော့ကိုအောင်မြတ်သူကပြောပြပေးပါမယ်ရှင်။
မိုးကုတ်မြို့အောင်တက်လွင်ရက်ကမှာဒီနေ့ဩဂတ်လ24ရက်နေ့မနက်6နာရီလောက်ကတောင်ကဘာပြိုကျခဲ့တဲ့အတွက်တောင်စုံပေါ်နဲ့တောင်ကဘာအောက်ပိုင်းမှာရှိတဲ့အိမ်တွေမြေဖုံးလန်းသွားခဲ့ပါတယ်။မြေပြိုမှုအတွင်းလူ11ယောက်သေဆုံးခဲ့တယ်လို့မိုးကုတ်အနောက်ပိုင်းမိသက်တက်ခွဲမှုဦးမြင့်နိုင်က VOA ကိုပြောပါရတယ်။မနက်အစောပိုင်းကနေအခုညနေပိုင်းအထိလူရောက်100လောက်နဲ့တနစ်လုံးကြီးပါကူညီကယ်ဆယ်ရေးလုပ်ငန်းတွေလှုပ်ဆောင်ခဲ့ရကြောင်းလည်းသူကပြောပါရတယ်။မြေပြိုခဲ့တဲ့နေရာတဝိုက်လူနေအိမ်10အိမ်လောက်ရှိတာမှာ၄အိမ်ပျက်စီးသွားခဲ့ပြီးအိမ်ထဲနေသူအားလုံးသေဆုံးသွားခဲ့တာဖြစ်ပါတယ်။ကဘာပြိုကျတဲ့နေရာကတစ်ချိန်ကအကြောက်တွင်းလုံးကွက်တွေရှိခဲ့တဲ့နေရာပါ။အခုတော့လူနေရဲကွက်တွေဖြစ်နေတယ်လို့မိသက်တက်ခွဲမှုကပြောပါတယ်။အခုသေဆုံးသွားသူ11ယောက်ကလွယ်လို့အခြားထိခိုက်ဒဏ်ရာရှိသူတွေတော့မရှိသေးပါဘူး။မိုးကုတ်အနောက်ပိုင်းကြောက်ဖြူရက်ကွက်မှာဩဂုတ်လ12ရက်နေ့နဲ့ဩဂုတ်လ13ရက်နေ့တုန်းကလည်းမြေပြိုကျမှုတွေဖြစ်ခဲ့ပြီးမိုးကုတ်မြို့ဝင်အဓိကလမ်းမကြီးတစ်ခု3ရက်ကြာလမ်းပိတ်ဆို့မှုဖြစ်ခဲ့ပါတယ်။အဲ့ဒီမြေပြိုမှုတွေအတွင်းမှာလည်းလူ3ယောက်သေဆုံးပြီးတိကက်တန်ရရရှိသူတွေရှိခဲ့ပါတယ်။ဩဂုတ်လ17ရက်နေ့ကလည်းအုံကိုင်းရွာဘက်မှာမြေပြိုမှုတွေဖြစ်ခဲ့ပါတယ်။မိုးကုတ်မှာအရင်ကလည်းရေကြီးမြေပြိုရာတွေရှိခဲ့ပေမဲ့အခုနှစ်ထဲမှာပိုပြီးတော့အဖြစ်များလာကြောင်းမြို့မီမြို့ဖတူဖြစ်တဲ့ဦးမမောင်ဝင်းက VOA ကိုပြောပါရယ်။ဒီကနေ့မြေပြိုမှုမှာကယ်ဆယ်ရေးလုပ်ငန်းတွေကိုအချိန်တော်ကြာလုပ်ခဲ့ရကြောင်းလည်းသူကပြောပါတယ်
။ဒီနေ့ခါကြီးကပုံမျိုးမြတ်တော်တော်နဲ့ပဲဆက်နောက်ပြီးတော့မြို့မြို့မြို့လာ။အဲလိုမှဆက်ဆက်ဖို့သူဒီနေ့ခုံနေတာမလောက်လို့မှနောက်တစ်စီးပြန်ပေါ်နေတာ။နေ့တိုင်းဖြစ်တယ်တော့ဒီဒီနေ့ပို့ပြီးတော့ဖြစ်လာသလားလို့ကတော့ကျွန်တော်တို့အဲ့လိုဆန့်အောင်နေတယ်နော်
။မြန်မာနိုင်ငံမှာဗရမားကျောက်တူးပေါ်ထုတ်လုပ်တာအများဆုံးရှိတဲ့မန္တလေးတိုင်းမိုးကုတ်မြို့နယ်ကမြေပြိုမှုတွေဟာတဘာပွင့်ကျင်တိခိုက်ယိုရင်းမှုတွေကြောင့်ပိုဆိုးလာတယ်လို့ဒေသခံအချို့က VOA ကိုပြောပါရယ်မိုးကုတ်တဝိုက်မှာတစ်တော်ပြုံတီးမှုတွေတဖြည်းဖြည်းများလာတာကလည်းရေကြီးမြေပြိုမှုဖြစ်ရခြင်းရဲ့အဓိကအကြောင်းရင်းဖြစ်လိမ့်မယ်လို့ဒေသခံတွေကယူဆထားကြတာပ
ါဒါကတော့မိုးကုတ်မြို့မှာမြေပြိုလို့လူတချို့သေဆုံးခဲ့ရတဲ့အခြေအနေကိုအောင်မြတ်သူတင်ပြပေးခဲ့ရပါအခုဆက်ပြီးတော့ဒီမဲဆောက်မြို့ကမဲတော်ဆေးကမ်းမှာကိုဗစ်လူနာတွေကိုကုသပေးနေတဲ့အခြေအနေဘယ်လိုရှိနေသလဲဆိုတာတစ်လက်တင်ပြပေးပါမယ်COVID-19 ရောဂါကူးစက်မှုတွေများနေတဲ့ထိုင်းနိုင်ငံနဲ့မြန်မာနယ်စပ်မဲဆောက်မြို့မှာရှိတဲ့ဒေါက်တာစင်သီယာမောင်ရဲ့မဲတော်ဆေးကန်းကိုကိုဗစ်လူနာကူးဆေးကန်းအဖြစ်နဲ့ပြောင်းလဲကူးသပေးနေရပါတယ်။မြန်မာနိုင်ငံဘက်ကရွှေ့ပြောင်းအလုပ်သမားအများပြားကြားမှာ COVID-19 ရောဂါကူးစက်မှုတွေဖြစ်နေတဲ့အတွက်မဲဆောက်ဆေးရုံကြီးအပြင်မဲတော်ဆေးကန်းမှာပါကိုဗစ်လူနာ200ကနေ300လောက်အထိကိုလက်ခံကူးသပေးနေရတာဖြစ်ပါတယ်။ဒီအကြောင်းပြေဆုံးလို့တော့ထိုင်းခြေဆိုင်သတင်းတောက်မအေးမာကပြောပြပေးပါမယ်ရှင်။
မြန်မာနိုင်ငံကရှစ်ပြောင်းလူသမားတွေအစုလိုက်အပြုံလိုက်ကိုဗစ်ကံရောဂါကူးစက်နေကြတဲ့ထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာရောဂါသိပ်မပြင်းထန်တဲ့ကိုဗစ်လူနာတွေကိုထိုင်းအစိုးရရဲ့မဲဆောက်ဆေးရုံကြီးကနေမဲတော်ဆေးကန်းနဲ့ free hospital မှာကုသဖို့လွှဲပြောင်းပေးနေပါတယ်။ ညနေကျမကြီးဌာနရဲ့တရားဝင်အတိမတ်ပြုမှုနဲ့ဂျွန်လ23ရက်နေ့ကစလို့မက်တော်စီးတန်းမှာကိုဗစ်-19ရာယီကုသရေးဆေးရုံဖြင့်ရှုပ်ထွေးသမဟုတ်ပြင်းထန်သောရောဂါများဖြစ်ပေါ်နိုင်တဲ့အန္တရာယ်နည်းပါးတွေကိုယူဆရတဲ့ကိုဗစ်လူနာတွေကိုကုသပေးနေတာပါ။မြန်မာနိုင်ငံကရှေ့ပြောင်းလို့တမအများစုအလုပ်လုပ်ကြနေကြတဲ့စက်ရုံတွေအလုပ်သမားတန်ရာတွေမှာကူးစက်မှုတွေဖြစ်နေတာကြောင့်တချို့လူနာတွေကိုတော့ ဒီနေ့ထောက်တာစင်တရာမောင်ရဲ့မေတော်စီကံမှာအခုဆိုရင်ပုံမှန်လူနာတွေကိုကုသပေးနေတာတွေကိုရနာထားပြီးရှေ့ကျောင်းလို့သမားတွေကကိုဗစ်လူနာတွေကိုအဓိကထားပြီးကုသပေးနေပါတယ်။ကိုဗစ်အတီးကျလူနာတွေကိုအမျိုးအစားခွဲပြီးမဲဆောင်ဆေးရုံကြီးမှာရောဂါလက္ခဏာပြင်းထန်တဲ့လူနာတွေထားပေမဲ့ရောဂါမပြင်းထန်ပဲရောဂါဖြစ်နေမှအချိန်မီတည်တဲ့လူနာတွေကိုတော့မေတော်စီကံမှာကုသပေးနေကြောင်းမေတော်စီကံတည်ထောင်သူထောက
ဒီကိုနည်းနည်းလောက်ဆက်တယ်ဆိုတော့မဖြစ်ကောင်းရောက်လာတဲ့ဒီမှာကတော့အများကြီးလေးဟိုစစောစစီယောဂဆရာတွေ့တော်ပြီးတော့နော်သူတို့ယောဂလက္ခဏာရှိတယ်နဲ့သူတို့ချက်ချင်းလာပြတယ်ဒါမှမဟုတ်လေဟိုလူနာနဲ့ဟိုယောဂကိုရှိတဲ့လူနာနဲ့တရားဖြစ်ပြီးထားတယ်အတွက်ကြောင့်မသိငါလို့လာဆက်တယ်ဆိုတော့တို့ကယောဂလက္ခဏာမကြခင်မှာဆက်တယ်လေနောက်ကကိုယ်အမိနာမှာရှိတဲ့ဒီ
ဒီဝန်ထမ်းနေနေတဲ့နေရာမှာရှိတဲ့အမိနာမှာရှိတဲ့အလုပ်သမားတွေလည်းပါတယ်ပေါ့နော်လူနာတွေတဲကအနည်းငယ်စိုးရိမ်ရတဲ့လူနာတွေဖြစ်တဲ့အဝါရောင်အဆင့်တတ်မှတ်ခံရတဲ့လူနာတွေကိုတော့ထိုင်းမဲဆောက်စည်းရုံကြီးကအစီအစဉ်နဲ့ရက်ချက်ဖတ်တက္ကသိုလ်မှာဖွင့်ထားတဲ့ဖီးဟော့စပီတယ်မှာထားရတဲ့လူတွေဒေါက်တာစီဒီယာမောင်ကပြောပါတယ်ဟိုကုသမှုပေါ့ကုသမှုဆိုတာကျွန်တော်တို့ဒီကမ်း
Sashi Hospital itu tu korang, tu macam apa malam ni tu boleh lu cik lewat. Cuma jadi, bukan dalam ni terasa dalam ni lu lewat. Jauh kalau kita macam jin kan lu lewat. Jadi kita yang jadi le, oksigen ni ni apa ni jin dia lah lu cik le. Jadi le, kiali lu cik le, oksigen cik le, cuma macam si macam lu beri ada cik ni macam tu macam. ตัวเย่ที่ผู้คนได้มาบ่ไทยเสียงผู้คนได้มาบ่แล้วบ่จำไม่ได้แต่ละอย่างทราบบ่เนาะแต่รู้เสียงในเมลีเชนีก็โอ้ตัวสมัติอะไรเออเนาะอันนี้เราวายังเสียงบ่เนาะอันนี้มีเสียงเสียงเนาะที่วายังมีพิษต่อแม่เชนีเสียงเนาะรู้ตัวเวลาเขาบ่แล้วบ่โอ้เป็นตัวอันยังใช้วิจิตรมาลุนนั่นเองไอ้มาเลเซียวันนี้ตัวมาทะเลไหนทับไปเลยเชียวเสียงที่มีร้องเขาบ่ออ๋อที่เจนลีลีโอมา
ตัวยาอยู่นี่ดีกว่าเนาะลอเซ่เมโทซีเกนอุตามันลูนารีด้วยยาอีไปแค่บีเม่ปีกันเลยจะประกาศสารุกงวินซองนี่มีความเป็นลูนารีกูเปลี่ยนบีเล็กขันปีท่าเรศูบีดาวดาสินดิอามองอาเปียวบาร์เร่ท่านมีมาเนื้อมาชีเดเมโทซีเกนฮะตอนนี้ชีเดช่วยเปลี่ยนลูดมารีกูนี่สิ่งกูตาเป็นนี่ละจังลูดมารีทุกข์ได้รีด้วยอาทาย สิ่งนั้นคือเลี้ยงผีป่าเลยย้อนไปมีสงฆ์เล็กขันกุฏาปีนี้เลยที่สิ่งนั้นมาจนล่าก็ไม่งาสาลูกูไปลุนารีกูตีตันกุฏาปีนี้ละวะแต่ใครเนี่ยมาหรอที่เนี่ยอกุลันนั่นเสียเลี้ยนนี่ต้นนี่เรามาเว้กูไปตีจูลุนาเตียช่าวเสียจะสิบาร์เลยที่เทมาแม้สามยูในดวงกูเสียตัวเตียนี้บ้าเป่าเอ็มมาเลยท่านจะไหนงาลงมาหรอกูไปตีจูลุนาแต่ตอนจะสิบาร์ไปผีป่าเลยเช่น ถ้าเราไม่สามารถมาชี้ได้ดาวดาวสินเดียมาวยเมโทซีกังกูกูไปกูได้ยินเสียงดาวพี่เนี่ยพี่เอาเลยกูดาวพี่นี่เลยเจ้าท่านชี้ใส่พี่เนี่ยดาวไม่มาสิ่งพิบูกเกียร์พี่ไปเลยเช่นฟิวเองมาวันสิ่งเนี่ยอิงานี่เนี่ยรีวิวสิ่งนี้กูวันเช่นนี้ดิสิมิโรกันนี่ใจใหญ่เท่านี้เป็นนี่บาร์เองชิมารุยสิ่งนี้กูรออยู่แต่พี่เนี่ยว่าพี่สวัสดิ์สับปีนี่ละพี่ฟิวเอฟเฟซบุ๊กเนี่ยยูทูบสามีนารีมาเลยที่ชิลุยาบาร์เองไม่ทราบเกี่ย
နဲ့အင်္ဂါညစကဝိုင်းအစီအစဉ်တွေကိုတင်ဆက်ပေးမှာဖို့စောင့်မျှော်နှားဆင်ပါရှင်
။ VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA ပရိသတ်တွေကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးလွဲ့လွဲ့ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ sign up ဆိုတဲ့အပြာရောင်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်စမားတွေအင်တာနက်ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလောင်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ ဖြူရည်မြန်မာပိုင်းပင်မဆာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ကောင်းစင်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်ဒီနေ့ကတော့ဖြူရည်မြန်မာအီးမေးလ်လိပ်စာ bambi@viewnews.com ဒါမှမဟုတ်ရင်လည်းဖြူရည်မြန်မာ Facebook Messenger ကနေပြီးကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်။နေ့စဉ်တနေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းလောက်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစုရဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပြည်သက်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင
်။မင်္ဂလာပါရှင်။ VOA American သံမြန်မာပိုင်းရေဒီယိုစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ31 32နဲ့58တို့ကနေရုပ်သံတွေပါတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အင်္ဂါနေ့ညတိုင်းမှာတင်ဆက်ပေးနေတဲ့အမေရိကန်နိုင်ငံရေးအကြောင်းသိကောင်းဆရာနဲ့အင်္ဂါညအပတ်စဉ်ကဏ္ဍတွေကိုမတင်ဆက်ပေးခဲ့မှာအခုအရင်ဆုံးဒီပြည်ပနိုင်ငံတွေမှာထွက်ပြေးတင်းရှောင်နေရတဲ့အာဖဂန်ဒုက္ခသည်တွေနဲ့ပတ်သက်တဲ့သတင်းဆောင်မကိုတင်ပြပေးပါမယ်။အာဖဂန်နစ္စတန်နိုင်ငံကိုတာလီဘန်တွေထိန်းချုပ်လိုက်ပြီးဖြစ်တာကြောင့်ပြည်ပနိုင်ငံတွေမှာဒုက္ခသည်အဖြစ်ရောက်နေကြတဲ့အာဖဂန်တွေပြီးတော့ပြန်နိုင်မဲ့အလားအလာဟာလုံးဝစိတ်တုံသွားခဲ့ရပါတယ်။ဒါကြောင့်လေသူတို့ကိုတတိယနိုင်ငံတစ်ခုခုမှပြောင်းရွှေ့အခြေချနေထိုင်ခွင့်ပေးဖို့အင်ဒိုနီးရှားနဲ့အိန္ဒိယနိုင်ငံတွေမှရောက်နေကြတဲ့အာဖဂန်ဒုက္ခသည်တွေက UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးရှိမှတောင်းဆိုဆန္ဒပြနေကြပါတယ်။ဒီအကြောင်းရိုက်တာသတင်းကိုအခြေခံပြီးကိုစော်ဝင်းလိုင်းပြောပြပေးပါမယ်ရှင်
။အာဖဂန်နစ္စတန်နိုင်ငံကိုတာလီဘန်တွေသိမ်းပိုက်လိုက်တာကြောင့်သူတို့အနေနဲ့နေရာပြန်ဖို့အခွင့်အလမ်းမရှိတော့တဲ့အတွက်ကလားရှိကြဆောင်စားလာရတဲ့ပြည်ပနိုင်ငံတစ်ခုခုမှအခြေချနေထိုင်ရေးအစီအစဉ်ကိုလုတ်ဆောင်ပေးကြဖို့အင်ဒိုနီးရှားနိုင်ငံမှာရောက်နေကြတဲ့အာဖဂန်ဒုက္ခသည်တွေဒီကနေ့ဂျကာတာမြို့မှာချီတက်ဆန္ဒပြခဲ့ကြပါတယ်။ဆန္ဒပြပွဲမှာပါဝင်သူအာဖဂန်ဒုက္ခသည်ဟက်မတ်ဇီရာကီကသူတို့အခြေအနေကိုနိုင်ငံတကာကသိစေချင်တယ်လို့ပြောပါတယ
်။
ကျွန်တော်တို့ရဲ့အနာဂတ်ကိုသိရဖို့အတွက်ဒီမှာလာပြီးတော့ဆန္ဒပြကြတာပေါ့။ရေရတဲ့ဘဝနဲ့ဆောင်စားရတဲ့ဖြစ်ကိုကျွန်တော်တို့မလိုချင်တော့ပါဘူး။ဒီမှာရောက်လာသူတွေဟာအနည်းဆုံး၈နှစ်ကနေ10နှစ်လောက်ထိစောင့်နေခဲ့ကြသူတွေဖြစ်ပါတယ်။ကျွန်တော်တို့မိသားစုဝင်တွေလည်းဆုံးရှုံးကြပါပြီကျွန်တော်တို့အခြေအနေကိုသဘာဝတည်တည်ကျင်းပါတယ်အခုလိုနေထိုင်ခွင့်ပေးထားတဲ့အင်ဒိုနီးရှားဆွေရကိုလည်းကျေးဇူးတင်ပါတယ
်အင်ဒိုနီးရှားနိုင်ငံဟာကိုရိုနာဗိုင်းရပ်စ်ကူးစက်မှုရဲ့အဆိုးအဝါဆုံးဖြစ်ပေါ်ခဲ့ရကပြန်လည်ဥမော့လာကာဇာဖြစ်တာမို့အများပြည်သူကြမ်းမာရေးအခြေအနေစိုးရိမ်ရတာကြောင့်လူမျိုးရေးတပ်ဖွဲ့တွေကသတိပေးထိန်းချုပ်မှုတွေလှုပ်ဆောင်ရကဆန္ဒပြသူတွေစုဝေးရာ UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးရှိမှဆန္ဒပြသူတွေနဲ့ရတပ်ဖွဲ့အကြားဂျုံရင်ဆန်ခတ်ဖြစ်ခဲ့ပါတယ်။ဒီဆန္ဒပြမှုနဲ့ပတ်သက်လို့ UNHCR ဘက်ကတော့တစုံတရာတုံ့ပြန်ပြောဆိုခြင်းမရှိပါဘူး။ဒီကနေ့ဂျကာတာမြို့မှာဆန္ဒပြကြတဲ့ထောင်ထဲကြီးတဲ့အာဖဂန်တွေကအများစုဟာအာဖဂန်နစ္စတန်နိုင်ငံဟဇာရာဒေသမှာနေထိုင်တဲ့လူနည်းစုမျိုးနွယ်တစ်ခုဖြစ်ပြီးသူတို့ကိုတာလီဘန်တွေကနှိပ်စက်တပ်ဖြတ်မှုတွေပြုလုပ်လေရှိတယ်လို့ဆိုပါတယ်။ဆန္ဒပြပွဲမှာပါဝင်သူအူမီဒူလာမခိုရီးယားကလည်းအာဖဂန်နိုင်ငံသားတွေအတွက်စိတ်ပူမိကြောင်းပြောပါတယ
် Of course I worry a lot because when I heard the Afghanistan
ကျွန်တော်လည်းစိတ်ပူမိတာပါဗျာတာလီဘန်တွေကအာဖဂန်နိုင်ငံကိုဖျက်ဆီးနေပြီလို့ကြားတော့ကျွန်တော်အိတ်တောင်မပြောပါဘူးဒါကလည်းကျွန်တော်တယောက်တည်းမဟုတ်ပါဘူးအင်ဒိုနီးရှားမှာရောက်နေတဲ့အာဖဂန်ဒုက္ခသည်တိုင်းကဒီအတိုင်းပါပဲကျွန်တော်တို့ဟာဒီမှာယာယီစကန်ချတဲ့သူတွေပါ
အာဖဂန်ဒုက္ခသည်တွေဟာအင်ဒိုနီးရှားနိုင်ငံကိုရောက်တာနှစ်အတော်ကြာသွားပြီဖြစ်ပြီးကနေဒါ၊ဩစတြေးလျစတဲ့တတိယနိုင်ငံတစ်ခုခုမှာပြောင်းရွှေ့အခြေချနေထိုင်ဖို့လိုလားနေကြတာပါအင်ဒိုနီးရှားနိုင်ငံဟာ1950ခုနှစ်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာပြည်ညင်စာချုပ်ကိုလက်မှတ်ထိုးထားတဲ့နိုင်ငံမဟုတ်ပေမဲ့လည်းဒုက္ခသည်အများအပြားကတတိယနိုင်ငံတစ်ခုမှာရွှေ့ပြောင်းအခြေချနေထိုင်ဖို့အင်ဒိုနီးရှားနိုင်ငံကိုကြားကန်နိုင်ငံအဖြစ်အသုံးပြုနေကြတာပါလားလို့ပဲအိန္ဒိယနိုင်ငံမှာရောက်နေကြတဲ့အာဖဂန်ဒုက္ခသည်တွေကလည်းနယူးဒယ်လီမြို့မှာရှိတဲ့ UNHCR ရုံးရှိမှာဒုတိယမြောက်နေ့အဖြစ်နဲ့ဒီကနေ့စုဝေးဆန္ဒပြခဲ့ကြပါတယ်နယူးဒယ်လီမြို့မှာဆန္ဒပြနေကြတဲ့ဒုက္ခသည်တွေတောင်းဆိုနေကြတဲ့အချက်တွေထဲမှာဒုက္ခသည်အဖြစ်အတိမပြုတဲ့ကပ်ပြားရရှိရေးတတိယနိုင်ငံတစ်ခုခုမှာရွှေ့ပြောင်းအခြေချနေထိုင်ခွင့်အိန္ဒိယနဲ့နိုင်ငံတကာအတန်းဝိုင်းထံကလုံခြုံရေးအရာအမခံချက်တို့ပါဝင်ပါတယ်သူတို့မှာစာဝန်ရေးအခက်အခဲတွေနဲ့ကြုံနေရကြောင်းဆန္ဒပြဖို့မှာပါဝင်တဲ့အနီချာပါရဗာနီကပြောပါတယ
် safety နဲ့ sir amara jaan safety am ဘာရတ်
ဆရာကျမတို့အတွက်ဒီမှာဘေးကင်းလုံခြုံပါတယ်ဒါပေမဲ့စားနပ်ရိက္ခာလုံလောက်မှုမရှိပါဘူးဒီမှာနေထိုင်ခွင့်ပေးထားတဲ့အိန္ဒိယအစိုးရကိုကျေးဇူးတင်ပါတယ်ဒါပေမဲ့ကျမတို့ရဲ့ပြဿနာဖြေလည်ရေးအတွက်အိန္ဒိယအနေနဲ့ UNHCR ကိုဖိအားပေးတင်ပါတယ
်တာလီဘန်တွေကရပ်ပိုင်းတွင်တိုင်းပြည်အတွင်းကအရေးပါတဲ့မြို့ကြီးအတော်များများကိုတင်ပိုက်လိုက်ပြီးတဲ့နောက်ဆုံးအစ်အဖြစ်နဲ့ မြို့တော်ကာဘူးကိုဩဂုတ်လ15ရက်နေ့မှာတင်ပိုက်လိုက်ကြတာပါ။အာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်တွေအရင်တစ်ခေါက်ခါအုပ်ချုပ်ခဲ့တဲ့1996ခုနှစ်နဲ့2000ခုနှစ်တည်းအကြားအစ္စလာမ်ဘာသာရေးကိုအခြေခံတဲ့ရှာရီယာဥပဒေနဲ့အုပ်ချုပ်ခဲ့တာမှာအမျိုးသမီးတွေအလုံးလုံးခွင့်မရှိသလိုအများပြည်သူမြင်ကွင်းမှာကြောက်တုံးနဲ့ထုပြီးပြစ်ဒဏ်ပေးတာမျိုးတွေလုပ်ခဲ့ပါလေ။ဒါ့အပြင်မိန်းကလေးငယ်တွေအနေနဲ့ကြောက်တက်ခွင့်မရှိသလိုအရွယ်ရောက်သူအမျိုးသမီးတိုင်းမျက်နှာကိုအချိန်ပြည့်ကာထားတဲ့ဘာခါးကိုဝတ်ဆင်ထားကြရပါတယ်ခင်ဗျာ
။ဒါကတော့ပြည်ပရောက်အာဖဂန်ဒုက္ခသည်တွေရင်ဆိုင်နေရတဲ့အကျက်တဲတွေနဲ့ပတ်သက်လို့ကိုစော်ဝင်းလိုင်းတင်ပြပေးခဲ့တာဖြစ်ပါတယ်။ဒီအာဖဂန်ရင်းနဲ့ပတ်သက်ပြီးတော့ပဲနောက်ထပ်သတင်းတစ်ပုဒ်ကိုပြောပြပေးပါမယ်။အာဖဂန်ကိုတာလီဘန်တွေထိန်းချုပ်လိုက်တာကြောင့်အာဖဂန်ပြည်သူထောင်ပေါင်းများစွာအတွက်ပို့ပြီးတော့ကောင်းတဲ့အနာဂတ်ရဖို့မျှော်လင့်ချက်နဲ့ထွက်ပြေးသူတွေလည်းပိုများလာပါတယ်။တူရီနိုင်ငံအရှေ့ပိုင်းကိုရောက်လာတဲ့အာဖဂန်ဒုက္ခသည်အယောက်30လောက်ကို VOA သတင်းတောက်အာရစ်အစ္စလမ်တွေ့ဆုံမေးမြန်းထားတာကိုတော့ကိုကြီးညက်ကတင်ပြပေးပါမယ်ရှင်
။တူရီနိုင်ငံနဲ့အာဖဂန်ဒုက္ခသည်တွေတိုးဝင်လာပါတယ်။ဘန်ခရိုင်ပြည်ဘလစ်ခရိုင်တာဗန်မြို့ဟာအာဖဂန်ဒုက္ခသည်တွေဒုတိယအများဆုံးဖြတ်တန်းရာနေရာဖြစ်လာပါတယ်။သူတို့တွေဟာခြေလင်းသုံးမဟုတ်လှေနဲ့လာကြတဲ့သူတွေဖြစ်ပြီးတော့တူရကီအနောက်ပိုင်းကိုဥတီသွားနေကြတာပါ။အာဖဂန်မှာတာလီဘန်တွေသိမ်းပိုက်လိုက်ပြီးနောက်ပိုင်းဒီအာဖဂန်လူငယ်တွေဟာဒုက္ခသည်တွေအဖြစ်တူရကီနဲ့အီရန်နယ်စပ်တွေကိုဖျက်ချော်ပြီးကီလိုမီတာ3500ကျော်ခရီးဖြတ်တန်းခဲ့ရတာပါ။အများစုဟာအသက်18နှစ်အောက်တွေဖြစ်ပြီးတော့တာလီဘန်တွေလက်အောက်မှာမနေနိုင်ဘူးလို့ရမတ်တူလာမိုဟာမက်ဒီကပြောပါတယ
်။ဒီရုန်းမဆနရှာဗရီမမီတိုနီတူမာဂိုဇဗရီနာမီတိုနီမဆန
တာလီဘန်တွေလက်အောက်မှာဆိုရင်စတိုးဆိုင်တွေကိုညဘက်သွားလို့မရပါဘူး။ကြားနာရင်လည်းညဘက်ဆေးရုံကိုသွားလို့မရပါဘူး။မုတ်စိတ်မွေးတွေလည်းထားခိုင်းပြီးတော့ရိတ်ပြင်းရင်လည်းရိုက်ခံရပါတယ်လို့ပြောသွားတာပါ။အာဖဂန်စစ်တပ်ကတပ်သားတွေလည်းဒုက္ခသည်အဖြစ်ပါဝင်ပြီးတော့တာလီဘန်တွေတပ်မှစိုးရိမ်လို့ထွက်ပြေးလာတာလို့ပြောပါတယ်။အဲ့ဒီထဲမှာတိုက်ပွဲမှာဒဏ်ရာရဘူးတဲ့မိုဟီဘူလာကအခုလိုပြောပါတယ
်ဝဒီဖိုင်မာဒါဖာရာ
ဖာရာခိုင်ထဲမှာတာဝန်ကျနေတုန်းကကူရက်စကန်ဒီတာကိုသွားတဲ့ချိန်မှာလမ်းဘေးထောင်ဘုံပေါက်ပြီးတရက်နဲ့အပြစ်ခံရပါလေလက်ထဲမှာချီစံကျန်နေတုန်းကတာလီဘန်တွေတင်းထားလို့ကျွန်တော်လည်းလွတ်အောင်ပြေးလာရတာပါအ
ာဖဂန်ဒုက္ခသည်တွေဟာပါကစ္စတန်အီရန်နဲ့တူရကီနယ်စပ်တွေကိုဖြတ်တန်းလာရတာပါသူတို့လိုရာခရီးရောက်ဖို့လာပေါင်းများစွာကြာပါတယ်လူမှောင်ခိုးကူးတဲ့သူတွေကိုလည်းအနည်းဆုံးတယောက်ကိုဒေါ်လာ1000လောက်ပေးရပါတယ်။နောက်ပြီးလမ်းမှာလည်းဓားမြတိုက်ခံခဲ့ရတယ်လို့အများစုကပြောပါတယ
်။ကုနီမာတာရာကာရှာဘရဒန်ဒါမီရာမဒမာလန်ဖိုင်မာ
လူမောင်ကိုသမားတွေကိုကျွန်တော်ဒေါ်လာ1500ပေးရပြီးတော့အခုချိန်မှာရှူးဖနတ်တော်မရှိတော့ပါဘူး။အခုချိန်ညက်ဖနတ်နေပါ။တောင်ပေါ်ကခုန်ချလို့အခုခါးနာနေပါ။အ
ာဆန်ကူရောမဒင်တီကတီကရှိဒါနာမတူ
ကျွန်တော်တို့ထွက်လာတာတလားလောက်ကြာနေပါပြီ။တောင်တန်းတွေကိုကြော်ပြီးဒုက္ခမျိုးစုံခံခဲ့ရတာပါ။ကျွန်တော်တို့တိုင်းပြည်တိုက်ပွဲတွေကတော့မျိုးစုံပါပဲတာလီဘန်တွေကတစ်ဖက်အစိုးရတပ်တွေကတစ်ဖက်ပါဒီမှာတစ်ခုခုအောင်မြင်ဖို့ညှော်လင့်ချက်နဲ့လာခဲ့တာပါလို့ပြောသွားတာပါအခုဒုက္ခသည်တွေဟာပိုကောင်းတဲ့အနာဂတ်ကိုရှာဖွေဖို့တူရကီအနောက်ပိုင်းကိုသွားနေကြတာပါခင်ဗျာ
တူရကီနိုင်ငံကိုထွက်ပြေးခဲ့ကြတဲ့အာဖဂန်ဒုက္ခသည်တွေအကြောင်းကိုငင်းညံပြောပြပေးသွားတာပါအခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးပါမယ်အင်္ဂါညစကဝိုင်းကိုမထုတ်လင့်ခင်မှာအမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာအစီအစဉ်ကိုတင်ဆက်ပေးပါမယ်အာဖဂန်နစ္စတန်နိုင်ငံကပူးလေစိတ်မှာအခြေအနေတွေတင်းမာနေတဲ့အချိန်မှာပဲနိုင်ငံကနေထွက်ခွာလို့ကြတဲ့အမေရိကန်တွေအားလုံးကိုဘေးကင်းလုံခြုံရာစီကိုပြောင်းရွှေ့ပေးသွားမှာဖြစ်တဲ့အကြောင်းသမ္မတဘိုင်ဒန်အစိုးရကကတိပြုပြောဆိုပါရယ်။ဒါ့အပြင်အမေရိကန်တပ်ဖွဲ့ဝင်တွေကိုကူညီခဲ့တဲ့အာဖဂန်တွေကိုလည်းနိုင်ငံအတွင်းကနေထွက်ခွာဖို့အကူအညီတွေပေးနေပြီးဒီလိုဆောင်ရွက်တဲ့နေရာမှာအမေရိကန်လေကြောင်းလိုင်းတွေအနေနဲ့လည်းကူညီပေးကြဖို့ညွှန်ကြားထားပါရယ်။ VOA သတင်းတောက် Arash Arabasani သတင်းပေးပို့ထားတာကိုတော့ဒီသတင်းပတ်အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာအစီအစဉ်မှာကိုအောင်ကတင်ဆက်ထားပါရယ်ရှင်။
အာဖဂန်နစ္စတန်မှာရောက်နေတဲ့အမေရိကန်နိုင်ငံသားတွေနဲ့အတူအမေရိကန်တပ်တွေကိုကူညီခဲ့တဲ့အာဖဂန်မိသားစုတွေအာဖဂန်နစ္စတန်ကနေထွက်ခွာနိုင်ရေးအမေရိကန်တပ်ဖွဲ့ဝင်တွေကကပူးလေစိတ်မှာလေယာဉ်ပေါ်ကူညီပို့ဆောင်ပေးနေပါတယ်။ဒါလို့အရေးပေါ်ကစေရေးဆောင်ရွက်ရာမှာအမေရိကန်လေကြောင်းလိုင်းတွေအနေနဲ့လည်းအကူအညီပေးကြဖို့ဘိုင်ဒန်ဆိုရကညွှန်ကြားထားပြီးဒီလုပ်ငန်းစဉ်အဆင်ပြေချုံးမွေးဖို့လှုပ်ဖို့လိုအပ်တာအလုံးလှုပ်ဆောင်သွားမှာဖြစ်တယ်လို့လည်းပြောပါရယ်
။ Any American wants to get home.will get home
အိမ်ပြန်ခြင်းနဲ့အမေရိကန်တွေအားလုံးအိမ်ပြန်ရပါစေမယ်။နေတို့မှာမိတ်ဖွဲ့ဝင်နိုင်ငံသားတွေကိုလည်းနိုင်ငံကထွက်ခွာနိုင်အောင်ကူညီပေးနေပါတယ်
။မ မရိကန်နေတဲ့ဒူဂျာမနီတပ်ဖွဲ့ဝင်တွေကလည်းကပူးလေဆိပ်ကိုရောက်လာပြီးမြို့တော်ကပူးဝန်းကျင်ကကူညီကယ်ဆယ်ရေးလုပ်ငန်းတွေမှာပါဝင်နေပါတယ်အတိုက်ခံ Republican တွေကတော့သမ္မတဘိုင်ဒန်ရဲ့ကင်တွယ်ဆောင်ရွက်ပုံတွေနဲ့ပတ်သက်ပြီးတော့ဝေဖန်ပါတယ
် Fortunately has really he has messed it up
ဒီကိစ္စနဲ့ပတ်သက်ပြီးသမ္မတဘိုင်ဒန်ရဲ့ကင်တွယ်ပုံတွေဟာတကယ်ကိုပဲအစီအစဉ်မကျပါဘူးကျမသာဒီလိုအခြေအနေမျိုးမှာဆိုရင်တော့လက်တွဲပေါ်မဟာမိတ်တွေနဲ့ပူးပေါင်းဆောင်ရွက်လိုက်ရင်အများကြီးအဆင်ပြေချောမွေ့သွားမှာပါအ
မေရိကန်နိုင်ငံသားကြီးအန်တိုနီဘလင်ကင်ကလည်းမဟာမိတ်တွေနဲ့အတူလက်တွဲညီညီဆောင်ရွက်နေကြောင်း Fox သတင်းဌာနမှတင်းမြင့်နေနေကပြောသွားပါရတယ်။ဒီလိုကယ်ဆယ်ရေးဆောင်ရွက်ရမှာခက်ခဲတွေရှိပေမဲ့လည်းအဆင်ပြေပြေဆောင်ရွက်နိုင်ခဲ့တယ်လို့ဂျာမနီကပို့ဆောင်ပေးနေတဲ့လေယာဉ်ပေါ်မှာဆိုရင်အာဖဂန်အမျိုးသမီးတဦးတမီးငယ်မွေးဖွားတာကိုကူညီပေးနိုင်ခဲ့တဲ့အကြောင်းစစ်ဖက်အစိုးရကစာမှာဖော်ပြထားပါရတယ်။အရေးပေါ်ကယ်ဆယ်ရေးဆောင်ရွက်ရမှာသမ္မတဘိုင်ဒန်အတွက်အဆင်ပြေပါတယ်ဆိုတဲ့လမ်းရွေးချယ်စရာမရှိဘဲရသလောက်သတင်းအချက်လက်ပေါ်အခြေခံပြီးတော့အကောင်းဆုံးဆောင်ရွက်ခဲ့တာဖြစ်ကြောင်းလည်းထောက်ပြကြပါရတယ်
။ The president listen to our
ကျွန်တော်တို့တင်ပြတာတွေကိုသမ္မတကနားထောင်ခဲ့ပါတယ်။ဒေချာစဉ်းစားသုံးသပ်ပြီးမှသာသူဆုံးဖြတ်ချက်ချခဲ့တာဖြစ်ပြီးဒီဆုံးဖြတ်ချက်ကိုကျွန်တော်ထောက်ခံပါတယ်
။တင်းငွေနေ့ CBS Face the Nation အစီအစဉ်မှာဘလင်ကင်ကလွန်ခဲ့တဲ့24နှစ်အတွင်းအာဖဂန်နစ္စတန်ကနေလူပေါင်း 8,000 လောက်ကိုကယ်ထုတ်နိုင်ခဲ့တယ်လို့ပြောပါတယ်။အာဖဂန်နစ္စတန်ကဘေးကင်းလုံခြုံစွာထွက်ခွာနိုင်မှုအတွက်အမေရိကန်နဲ့တာလီဘန်ခေါင်းဆောင်တွေဆက်ဆွေးနွေးနေတဲ့အချိန်ထဲမှာပဲဒီကယ်ဆယ်ရေးအစီအစဉ်တွေအပေါ် IS အစွန်းရောက်တွေရဲ့ NAL လည်းရင်ဆိုင်လာနိုင်ခြေရှိနေပါတယ်ခင်ဗျာ။
ကိုအောင်စီစဉ်တင်ဆက်တဲ့အမေရိကန်နိုင်ငံရေးအကြောင်းသီကောင်းစရာအစီအစဉ်ကိုနားဆင်ကြကြတာဖြစ်ပါတယ်။အခုဆက်ပြီးတော့အင်္ဂါညစကဝိုင်းကိုတင်ဆက်ပေးပါဦးမယ်ရှင်။စစ်တပ်အာဏာသိမ်းပြီးတဲ့နောက်လူထုကိုတတ်နိုင်သလောက်ကျန်းမာရေးစောင့်ရှောက်မှုပေးခဲ့တဲ့ဆေးရုံစည်းကမ်းတွေကိုစစ်ကောင်စီကပိတ်ပစ်ပြီးလုကင်နေတဲ့ဆေးဝင်ထမ်းတွေကိုလည်းဖမ်းဆီးခဲ့တာကြောင့်ကျန်းမာရေးစောင့်ရှောက်မှုလုပ်ငန်းတွေကိုထိထိရောက်ရောက်လုံဆောင်နိုင်ဖို့အားနည်းသွားတယ်လို့မန္တလေးမြို့ကဆရာဝန်တူကဗီဒီယိုကိုပြောပါတယ်။လက်ရှိအဖြစ်စေပညာကိုဆက်ပြီးလေ့လာသင်ယူချင်ကြတဲ့စေဝန်တန်းတွေနဲ့ကျောင်းသူကျောင်းသားတွေအတွက်အွန်လိုင်းကနေဆွေးနွေးပို့ချတာတွေလုပ်ပေးနေတယ်လို့လုံခြုံရေးအရာနာမည်ထုတ်မပြောနိုင်တဲ့ Medical Family Mentally အဖွဲ့က CDM ဆရာဝန်တူက VUE ကိုပြောပါတယ်။ကိုကျော်ကျော်သိန်းကဆက်သွယ်မေးမြန်းထားပါတယ်ရှင်
။ကျား VUE နဲ့ဆက်သွယ်မေးမြန်းခွင့်ပြုတဲ့အတွက်ဒူပဲကျေးဇူးတင်ပါတယ်ခင်ဗျာ။ကျွန်တော်
ဟုတ်ကဲ့
ပထမဦးဆုံးတော့ဒီဇာတ်လုပ်နေတဲ့ MedicalFamily Mandalay ပေါ့နော်ဒီအဖွဲ့လေးကျွန်တော်တည်ထားပါတယ်နောက်ဒီအဖွဲ့ကိုဆရာရဲ့ Facebook ကိုကျွန်တော်ကြည့်တဲ့အခါကျတော့ဟလာအနာသိမ့်ပြီးတော့တလကြော်ကြော်အကြမတ်လာတယ်မှာဆရာတို့စပြီးတော့ဖွဲ့ရဲ့လို့လည်းကျွန်တော်အဲဒီလိုတွေ့ထားပါတယ်ဆိုတော့ဒီ Medical Family Mandalay ကိုဆရာတို့စလုပ်ခဲ့တဲ့ရည်ရွယ်ချက်ကဘာများပါလဲခင်ဗျာ
ဟုတ်ကဲ့အရင်ဆုံးပေါ့နော် Medical Family Mandalay ကိုကျွန်တော်တို့စပြီးတော့အဲဖွဲ့ခဲ့တာကတော့အဓိကကတော့ကျွန်တော်တို့ကလူတို့အဲဆန္ဒပြပွဲတွေအတွက်ကိုပေါ့နော်အဲရည်ရွယ်ပြီးတော့ကျွန်တော်တို့မန္တလေးမှာရှိနေတဲ့ချမ်းမရည်မြူသားစုတွေအကုန်လုံးပေါ့နော်တစုတစည်းတည်းဖြစ်အောင်ဆိုပြီးတော့ကြတော့ကျွန်တော်တို့အဲ February ကျွန်တော်ထင်နေပြအနာသိပြီးတစ်ပတ်အတွင်းမှာပဲကျွန်တော်တို့စပြီးတော့ပေါ့နော်အကုန်လုံးစပြီးတော့စုစည်းပြီးတော့အဲကျွန်တော်တို့စပြီးတော့ဖွဲ့ခဲ့တယ်အဓိကကတော့ကျွန်တော်တို့ဒီစစ်အာဏာရှင်ဒီအနာသိပြီးတဲ့နောက်မှာကျွန်တော်တို့လမ်းပေါ်ဆန္ဒပြပွဲတွေအတွက်ဆိုပြီးတော့ကျွန်တော်တို့ရည်ရွယ်ပြီးတော့အဲဒီစုစုစည်းစည်းဖြစ်အောင်စစ်ကြောင်းလေးတစ်ခုအနေနဲ့ကျွန်တော်တို့စပြီးတော့ဖွဲ့ခဲ့ပါတယ်ဗျ။ဟု
တ်ကဲ့
အဲဒါကတော့ Medical Family Mentally စပြီးတော့ပေါ်ပေါက်လာတာပေါ့နော်
။ဟုတ်ကဲ
့အဲ့ဒါပြီးတဲ့နောက်မှာကျွန်တော်တို့ကတဖြည်းဖြည်းနဲ့ပေါ့ဒီသူတို့စစ်ကောင်စီကနေပြီးတော့အကြမ်းဖက်နှိမ်နှင်းမှုတွေရှိလာတယ်။အဲအဲ့လိုမျိုးအနေအထားတွေဖြစ်လာတဲ့အတွက်ကြောင့်မလို့ကျွန်တော်တို့ဒီထဲမှာလည်းကျွန်တော်တို့အဖွဲ့ထဲမှာလည်း CDM ဆရာဝန်တွေအများစုပါတယ်ပေါ့နော် CDM ဆရာဝန်တွေအဲသူနာပြူတွေအဲအားပြီးတော့ကြတော့ကျွန်တော်တို့ဒီအဲဟိုတိုင်းရင်းစီအဲစီပပညာတွေတက္ကသိုလ်အဲအားပြီးတော့စီကျောင်းသားတွေအကုန်လုံးတော်တော်များများပါပါတယ်ဗျ။ဟု
တ်ကဲ့ဟုတ်ကဲ့
โอเคแล้วก็สับ
พี่แล้วโอเคสับพี่แล้วภွေตรงก็รอดีเสียนาเต็งนาကိုตบอไม่ดูจ้าได้กั้นกั่วจ้าได้หล่าเสิกดูตบอดูดีเสโลกากะญาติเราก็ดีอนาคตเสปัญญาเนี่ยหมดไตเสปัญญาโลกากะดูดีบาอารมณ์สุพี่แล้วเสียรู้สุภွေแก่จ้าได้ปะเนาะสรุปไอ้นอกไปจ้ารอยอเสียรู้บลูမျိုးดีอานาเต็งนาကိုสั่นจินเดหล่าสุภွေหมู่ตะคู่อเนเนก็นี่พี่รอเบลูปုံซันจ้องตัวบาเลยครับ
ဟုတ်အဓိကကတော့ကျွန်တော်တို့ကသူတို့ဒီစကားစကားဒီစစ်ကောင်စီကနေပြီးတော့ကြတော့ဒီအကြမ်းဖက်မှုတွေဖြစ်လာတဲ့အချိန်မှာကျွန်တော်တို့ဒီပြည်သူတွေကိုအကူညီမှုပေါ့နော်စေကူတာမှုပေးလို့ရအတွက်ရည်ရွယ်ပြီးတော့မှကျွန်တော်တို့နောက်ပိုင်းမှာအာကျွန်တော်တို့ဒီ match လ28ရက်နေ့မှာကျွန်တော်တို့စပြီးတော့ကြတော့ပေါ့နော်ရက်တိကျပြ match လ28ရက်နေ့မှာစပြီးတော့ကျွန်တော်တို့ဒီပြည်သူတွေကိုအကူတာမှုစောက်ရှောက်မှုကျွန်တော်တို့စပြီးတော့အဲ့ဒီလုပ်ငန်းတွေစပြီးတော့လှုပ်ဆောင်ခဲ့ပါတယ်ဗျ
အော်ဆိုတော့ကူတာမှုစောင့်ရှောက်မှုဆိုတဲ့အခါကျတော့ဟလာဆရာတို့ကဟလာအကြမ်းမဖက်အာဏာပိစံရေးလှုပ်ရှားမှု CDM ပေါ့နော် CDM လှုပ်ရှားမှုမှာပါနေတဲ့အခါကျတော့ဆရာတို့လူကိုယ်တိုင်ထွက်ပြီးတော့လုပ်ဖို့ကမဖြစ်နိုင်ဘူးလို့ကျွန်တော်ထင်တယ်လीဆိုတော့ကူတာမှုစောင့်ရှောက်မှုအပိုင်းတွေကိုဘယ်လိုများလုပ်နေကြပါလဲဆရာ
အဲကူတာမှုစောင့်ရှောက်မှုအပိုင်းတွေတော့ကျွန်တော်တို့ဒီအဲရှင်းလို့ပြောရရင်တော့ကျွန်တော်တို့လူကိုယ်တိုင်ပေါ့နော်သူတို့အဲခွဲစိတ်ဆရာဝန်တွေပါတယ်ကျွန်တော်တို့ခွဲတယ်မှာအာအဲ့ဒါပြီးတော့ကြတော့ကျွန်တော်တို့ဒီ YouTube ဆရာဝန်တွေပါတယ်တမားတော်တွေပါအများအကုန်လုံးဒီပညာရေးဘောင်းဆောင်ကဆရာဝန်တွေ CDM ဝင်ထားတဲ့ဆရာဝန်တွေပါပါတယ်အဲ့ဆရာဝန်တွေကနေပြီးတော့မှကျွန်တော်တို့ဒီပြည်သူကူတာမှုစောင့်ရှောက်မှုခွဲစိတ်မှုတွေပြီးဖို့ရအတွက်ဆိုပြီးတော့ကျွန်တော်တို့ဒီ base တစ်ခုပေါ့နော် base တစ်ခုကိုကျွန်တော်တို့ဒီ OT တွေအဲ OT ပစ္စည်းတွေအကုန်လုံးနဲ့ကျွန်တော်စုဆောင်ပြီးတော့ကြတော့မှအဲစတင်ပြီးတော့ကျွန်တော်တို့ပြည်သူကူတာမှုပေးခဲ့ပါတယ် match လ28ရက်နေ့မှာစစ်ကောင်စီဖြုတ်ခွဲမှုမန္တလေးမြို့ပေါ်မှာစစ်ကောင်စီဖြုတ်ခွဲမှုဖြစ်တဲ့အချိန်မှာအာဒီပြည်သူလူထုတွေမန္တလေးမြို့ပေါ်ပြည်သူတွေဒဏ်ရာရတဲ့ဟာဒီကိုကျွန်တော်တို့လူနာတွေကိုပြည်စုကူတာမှုအဲ့ဒီမှာစပြီးတော့ကျွန်တော်တို့ပေးခဲ့ပါတယ်ဗျ။ဟ
ုတ်ဟုတ်ပြီ။ဆိုတော့ဒဏ်ရာရတဲ့လူတွေစပြီးတော့ကူတာမှုပေးတယ်။အခုအဆင့်ကျတဲ့အခါကျတော့ဆရာတို့ဒီတခြားအရက်သူအရက်သားတွေပြည်သူလူထုပေါ့နော်။ပြည်သူလူထုအတွက်ကောကျွန်မရေဆောင်ဆောင်မှုဆရာတို့ပေးနေနိုင်ပြီလား
။ပေးပါတယ်ဗျ။အခုလောလောဆယ်ဆယ်မှာတော့ဒီစစ်ကောင်စီကကျွန်တော်တို့ရဲ့အဲဒီပြည်စုကူတာမှုပေးနေတဲ့ပေါ့နော်ဈေးရုံဈေးကမ်းတွေကိုပိတ်လိုက်တယ်အဲကျွန်တော်တို့ရဲ့ဒီဆရာဝန်တွေကိုဖမ်းဆီးတယ်အဲအဲ့လိုမျိုးတွေလုပ်တဲ့နောက်ပိုင်းမှာတော့ကျွန်တော်တို့ပြည်စုကူတာမှုတွေကိုအဲရက်ဆိုင်ထားတယ်ဒီထားမှာရှိပါလေဗျဟုတ်ကဲ
့ဆိုတော့အခုကတော့ရက်ထားရဲဆိုတော့ကိုကူတာမှုတွေပြည်စုမှုတွေစောင့်ရှောက်မှုတွေမပေးနိုင်ဘူးဆိုတော့ဒါဆိုရင်ဆရာတို့ကလက်ရှိကအဓိကဘာကိုလုပ်နေနိုင်ပါတယ်လဲ
အခုတော့ကျွန်တော်တို့ဒီ American Family Monthly အနေနဲ့ကျွန်တော်တို့လုပ်နေတာဟာကတော့ဒီမြေပြင်မှာဆိုရင်အတက်နိုင်ဆုံးကျွန်တော်တို့ပြည်သူတွေကိုကူတာမှုပေးခဲ့တယ်။အဲ့ဒီဟာနဲ့တကွဲထဲမှာပဲပေါ့နော်ကျွန်တော်တို့ဒီအဲသူသဖြင့်ဒီစေပညာကိုအဲတင်ကြားတယ်သင်ယူခြင်းနဲ့အဲဒီကျောင်းသူကျောင်းသားတွေရှိတယ်အပြင်ဆရာဝန်တွေရှိတယ်ဒီကာလတော်လိုင်းကာလအတွင်းမှာမှအာသူတို့စိတ်မလေးအောင်လို့ဆိုပြီးတော့ကျွန်တော်တို့ကအာဒီနိုင်ငံတကာကနေပြီးတော့ကြတော့ဟောဒီပညာရှင်တွေနဲ့ချိတ်ဆက်ပြီးတော့ကြတော့အဲကျွန်တော်တို့ဒီ tele education ဆိုပြီးတော့ကြတော့ကျွန်တော်တို့ channel လေးထောင်လိုက်ခင်ထောင်ပြီးတော့ကြတော့အဲ့ဒီဟာနဲ့ပတ်သက်တဲ့ seminar တွေကိုကျွန်တော်တို့ကနေပြီးတော့ကြတော့အဲ့ဒီအပတ်စဉ်ကျွန်တော်တို့အဲ့ဒီဟာလေးလှုပ်ဆောင်မှုရှိပါလေဗျအဲ့ဒီဟာတစ်ခုပါနောက်ထပ်တစ်ခုကတော့ကျွန်တော်တို့အခုကိုဗစ်ကာလအခြေအနေမှာအဖြစ်သွားတဲ့အခြေအနေမှာဆိုရင်ကျွန်တော်တို့ medical family mandalay ကကျွန်တော်တို့ဘာကိုကူညီပြီးတော့လှုပ်ဆောင်ပေးခဲ့တယ်ဆိုရင်တော့ကိုဗစ်လူနာတွေအတွက်ကိုကျွန်တော်တို့ဒီအဲ online အဲဒီ tele consultation ပေါ့နော် online tele consultation က telegram ကနေပြီးတော့ကြတော့ကျွန်တော်တို့ဒီပြုစုကူတာမှုတွေပေးခဲ့ပါလေအဲနောက်ထပ်တစ်ခုကကြတော့တကယ်လို့တချို့လူအပ်တဲ့လူနာတွေဆိုရင်တော့ကျွန်တော်တို့ဒီအဲဒီအဲဆီယာမာတွေအဲကိုအိမ်နိုင်ရာရောက်သွားပြီးတော့ပြည်သူ့ကုသမှုတွေလည်းကျွန်တော်တို့ပေးခဲ့ပါတယ်ဗျာ
ဟုတ်ကဲ့ကိုကိုဗစ်တတိယလိုင်းမှာပေါ့နော်
ကျွန်တော်တို့လုပ်နေတဲ့အချိန်ပေါ့
ဟုတ်ကဲ့ဟုတ်ကဲ့ကိုဗစ်တတိယကိုဗစ်တတိယလိုင်းကာလဖြစ်သွားတာပေါ့နော်ဆရာ
ဟုတ်ကဲ့ဗျာကိုဗစ်တတိယလိုင်းမှာပါတယ်ဟုတ်ကဲ့
ဆိုတော့အဲ့ကိုအခုဆရာတို့မန္တလေးရဲ့ကိုဗစ်တတိယလိုင်းအခြေအနေကရောဘယ်လိုရှိလဲဆရာအပြီးခဲ့တဲ့သတင်းပတ်တွေကဆိုတော်တော်ဆိုးတယ်ဒီနိုင်ငံလုံးမှာနည်းနည်းလေးဟလာသူကျမရဲ့ဘက်ကလည်းပြောတာတွေရှိတယ်ဟလာ graph ကနည်းနည်းလေးကျလာတယ်ညော့လာတယ်လို့ပြောတယ်ဆရာအဲ့ဒါသဘောတူတယ်လားဆရာတို့ဘက်မှာရောအချိန်ကြီးကဘယ်လိုရှိနေပါလဲ
အဟုတ်ဟာအမှန်တိုင်းပြောရရင်တော့ကျွန်တော်တို့ဒီမြို့ပေါ်အနေထားပေါ့နော်မြို့ပေါ်အနေထားမှာဆိုရင်တော့ဒီကိုပြဖြစ်ပွားမှုနှုန်းကတော့ကျတော့ကျသွားပါလေဗျအခုနောက်ပိုင်းကျွန်တော်တို့ဒီဇီကိုဒီ tele ဒီ consultation မှာလာပြီးတော့ join နဲ့လူနာအရေးအတွက်လည်းကျသွားတယ်လို့ပြောလို့ရပါတယ
်ဟုတ်
ကဲ့ဆိုတော့ဂျွာရီမှာပေါ့ဂျွာရီဘက်စီဒီမှာတော့အခုနောက်ပိုင်းလေးတော့နည်းနည်းလေးတော့ပြန်တက်လာတယ်လို့တော့ကြားရတယ်ပေါ့
တော့ဒါဆိုရင
်ဟုတ်ကဲ့နေရသေးပါ
ဟုတ်ကဲ့ဆရာတို့ကဆရာအခုပြောတဲ့အခြေအနေအရဆိုရင်ကျွန်တော်ပြီးခဲ့တဲ့သတင်းပတ်တုန်းကဒီကလေးဘက်ကပရိဒတ်လို့သာတူနေကျွန်တော်ဆက်သွယ်မြန်တော့ကလည်းပဲသူကလည်းပဲပြောတာကလေးမျိုးကလည်းပဲတော်တော်ထိခဲ့တာဟုတ်နော်တတရားလိုက်မှာဆိုတော့သူတို့ဘက်မှာလည်းပဲဒီမျိုးပေါ်မှာတော့ငြိမ်သွားပြီပေါ့လျှော့သွားပြီပေါ့နော် graph ကြာပြီလို့ပြောလို့ရတယ်ပေါ့ဒါပေမဲ့အဲ့ဒီကလေးနဲ့မျိုးနီးချုပ်ဆက်လို့ပြောရမှာပေါ့ဒီရွာလို့ကြီးရွာလို့နေရာမျိုးတွေမှာတော့ကုလားကရော့တီးတတာရော့မတော်တည်းလို့ဆရာတို့ပဲလေအဲ့ဒီလိုအခြေအနေမျိုးတော့ရှိနေတာပေါ့ဆိုတော့အဲ့တော့မျိုးပေါ်မှာဟလာမန်လေးမျိုးပေါ်မှာတတိယလိုင်းကရိုက်ခတ်တဲ့ဒဏ်ကနည်းရော့သွားပြီးတော့ကျန်တဲ့ဒေတာတွေမှာလက်ရှိဖြစ်နေတာကရောဆရာဘယ်လောက်ထိစိုးနေလို့ဟိုခံမှန်းနိုင်တယ်လဲ
အဲ့လိုတော့ဒီတချို့တလေဆိုရင်လည်းရွာလုံးချုပ်နေပါဖြစ်နေတဲ့ရွာတွေလည်းကျွန်တော်တို့ကြားရတယ်ပေါ့နော်။ဒါပေမဲ့ခက်တာကဒီ communication ရာကတချို့ရွာတွေနဲ့လည်းကျွန်တော်တို့လည်းအဆက်အသွယ်လည်းမရှိဘူး။နောက်ထပ်တစ်ခုကကြီးလက် data တွေမှာဖြစ်တဲ့အတွက်ကြောင့်လို့ကျွန်တော်တို့ဒီအဲသူတဖြင့်ဒီ internet ကနေပြီးတော့ tele consultation ဆိုတာတွေသူကနားမလည် telegram ဆိုတာလည်းသူတို့တချို့တလေလည်းမတိကြတော့ကြတော့ကျွန်တော်တို့စီလည်းဆက်သွယ်မလာတော့ကျွန်တော်တို့အနေနဲ့အတိအကျတော့ပြောနိုင်မှုရတော့ on ခက်မဲ့ထင်ပါတယ်ဗျ။ဟုတ်ကဲ့
။ဆိုတော့အဲ့ဒီ data တွေအဲ့ဒီကဟလာ covid နဲ့ရင်ဆိုင်နေရတဲ့လူတွေအတွက်ကကြတော့ဟိုတတိယရောက်ကိုလုတ်ပေးနိုင်တဲ့အချိန်တွေဖြစ်မနေဘူးပေါ့ဆရာနော်
။မှန်ပါတယ်ဗျ။မှန်ပါတယ်ဗျ။ဟုတ်ကဲ့
ပါဆရာ။ဆိုတော့ကျွန်တော်ဆက်သွားလိုက်ချင်တာကဟလာကျွန်တော်သိထားတာပေါ့နော်။ဆရာတို့ဒီမန္တလေးစေလောကကနေပြီးတော့ဖန်စီခံထားသူတွေရှိပါတယ်။လက်ရှိမှာကိုပဲဟလာကျွန်တော်တို့ဒီအပိုင်းမှာသတင်းတွေထဲမှာတွေ့နေရတာကဒီဒေါက်တာသတိနဲ့ဒေါက်တာကျော်ကျော်သက်ပေါ့နော်ဆိုတော့ဒီဆရာဝန်နှစ်ဦးအပါအဝင်ကျန်တဲ့ဆရာဝန်တွေလည်းဖန်ခံထားဆိုတော့ဆရာတိထားသလောက်ဆရာတို့မန္တလေးစေလောကကနေပြီးတော့လက်ရှိဖန်ခံထားတာအရင်ကဘယ်လောက်လောက်များရှိမလဲခင်ဗျာ
အခုမန္တလေးစေလောကကနေဖန်ခံထားတာအရင်အတွက်အားဖြင့်ပေါ့နော်ဆရာဝန်6ယောက်ရှိပါတယ်ဗျဟုတ
်ကဲ့ဟုတ်ကဲ့ဆိုတော့ဒေါက်တာသတိနဲ့ဒေါက်တာကျော်ကျော်သက်ကထောင်ထဲမှာပဲဒီကိုဗစ်ကူးတယ်လို့လည်းသတင်းတွေမှာတည်ရပါတယ်ဆရာအဲ့ဒါကောအတိပြုနိုင်ပါသလားသူတို့အချိန်ကြီးနောက်ဆုံးဗာများတိထားပါတယ်ခင်ဗျာ
ဟုတ်ကျွန်တော်တို့ကတော့ဒီကိုဗစ်ကူးစက်ခံထားရတယ်ဆိုတာပဲကျွန်တော်တို့ကြားရပါတယ်အဲသူတို့နဲ့တော့ကျွန်တော်တို့ဒီအဆက်အသွယ်လုံးဝမရသေးပါဘူးဗျဟုတ်ကဲ့ရှင်းနေနဲ့လည်းတွေ့ခွင့်မရသေးပါဘူးမိသားစုနဲ့လည်းအဆက်အသွယ်လုံးဝမရသေးပါဘူးခင်ဗျာသူတို့ရဲ့အခြေအနေကိုကျွန်တော်တို့ကူးချင်းကြည့်ဘာမှသိခွင့်မရှိရသေးပါဘူးဗျ
ဟုတ်ကဲ့ဆိုတော့သူတို့ကိုဘာကြောင့်ဖမ်းတယ်ဘာပုံမှန်တွေတက်ထားတယ်အဲ့ဒါရောသိရပါလားခင်ဗျာ
အဲ့လိုတွေကျွန်တော်တို့မသိရသေးဘူးဗျအခုချိန်ထိတော့ဟုတ်ကဲ
့ဟိုတရားဝင်သူတို့ကိုဖမ်းဆီးတာနဲ့ပတ်သက်ပြီးတော့ဒီစစ်ကောင်စီဘက်ကတရားဝင်သတင်းထုတ်ပြန်တာလေရှိပြီလားမရှိသေးဘူးထင်တယ်နော
်မရှိသေးဘူးမရှိသေးဘူးဗျအခုချိန်ကျွန်တော်တို့တရားဝင်ထုတ်ပြန်ထားတာမရှိသေးပါဘူ
းဟုတ်ကဲ
့အဲ့လိုမျိုးအခြေအနေတွေကြောင့်မလို့ကျွန်တော်တို့ကလည်းစိတ်ပူတယ်ပေါ့နော
်ဟုတ်ကဲ့ဆိုတော့သူတို့အတွက်ရှေ့နေဆိုတာလည်းပဲအဆက်အသွယ်တော့မရသေးဘူးဆိုတော့ရှေ့နေဆိုတာလည်းပဲရှိသေးရှိဦးမယ်လို့ကျွန်တော်မထင်ဘူ
းဟုတ်ကဲ့ဗျဟုတ်ကဲ့ပါဟုတ်
ဟုတ်ဦးဘူထောင်ပါပေါ့ဟလားဆရာကျတော့ဒီထားသလား
ဘေးမာမန်းကိုမသိသေးဘူးမသိတာဗျဟုတ်ဦးဘူထောင်မာလားနန်တွင်းစစ်ကြောရေးမာလားဆိုတာကိုကျွန်တော်တို့တိချာမသိရဘူးဖြစ်နေတာဗျအစကတော့နန်တွင်းစစ်ကြောရေးထဲမှာအစကတော့ရောက်နေတာတော့တိချာတယ်ဗျဟု
တ်ကဲ
့ဆက်ဆက်ပန်းသွားခဲ့ကနန်တွင်းစစ်ကြောရေးကိုဖန်ခံလိုက်ရတာဟုတ်ကဲ့
ဆိုတော့ဆရာဟိုအဆက်အသွယ်လည်းမရဘူးဗမာရှိနေမှန်းလည်းမသိဘူးဆိုတော့ဟိုကိုဗစ်ကူးထကန်ထားရတယ်ဆိုတာကရောဘယ်လောက်များတိချပါသလဲဆရာ
အဲတည်င်းကြားရတာပေါ့နော်ကျွန်တော်တို့ဒီအတွင်းထဲကနေပြီးတော့သူတို့စုံစမ်းရရှိတဲ့တည်င်းရကျွန်တော်တို့မိသားစုနဲ့နှိစက်တဲ့အတိုင်းဝါကျွန်တော်ပြန်ကြားရတာပါလေဟုတ
်ဟုတ်ကဲ့ခင်ဗျာအဲဆိုတော့အခုကလည်းခုနောက်လို့ပေါ့တော်တော်တထေးတို့တော်တော်ကြောကြောတက်တူလူဖန်ခံထားတဲ့လူတွေလည်းရှိတယ်ဆရာပါပြောသလိုဆိုရင်ဒီ Manly Medical Family စုတဲကနေပြီးတော့6ယောက်ပေါ့နော်ဖန်ခံထားရတယ်ဆိုတဲ့အခါကျတော့ဆရာတို့ကြံတဲ့လူတွေရဲ့လုံခြုံရေးပိုင်းကရောဘယ်လောက်ထိစိုးရင်ဆရာရှိနေပါလဲဆရာ
ဘယ်တော့ဒီဆိုရင်ညာရှိနေလဲဆိုတော့ကြတော့ပေါ့နော်ကျွန်တော်တို့ဒီအခုမန္တလေးမှာကတော့တို့ဆေးကုသမှုပေးနေတယ်ပေါ့နော် CDM ဝင်ထားတဲ့ဆရာဝန်တွေဆေးကုသမှုပေးတယ်ပြင်ပဆေးရုံနေမှာဆေးကုတယ်ဆိုရင်ကိုသူတို့ကပြင်ပဆေးရုံနေမှာဆောင်ကြည့်ရှုပြီးတော့ကြတော့ဖမ်းနေတဲ့ acidity ကိုသူတို့ကရှိပါတယ်အဲနောက်တစ်ခုကဒီကျွန်တော်တို့လူတီတက်ကြွလှူရှားတဲ့သူတွေဆိုရင်တော့သူတို့ကပို့ပြီးတော့ဖမ်းမှာဖမ်းကျင်နေတာပေါ့ဗျအခုလောလောဆယ်အနေထားမှာတော့မန္တလေးရဲ့အနေထားကိုပြောရရင်ဆိုရင်တော့ကျွန်တော်တို့ဒီဆရာဝန်တွေအားလုံးဒီ CDM ဝင်ထားတဲ့ဆရာဝန်တွေအားလုံးနောက်တစ်ခုဒီဒေါ်လာရေးမှာပါဝင်နေတဲ့ဆရာဝန်တွေအားလုံးရဲ့လုံခြုံရေးကတော့သူ့ရဲ့အခြေအနေဖန်ဆီးနိုင်တယ်သူနဲ့တွေ့တယ်ဆိုရင်တော့ဖန်ဆီးနိုင်တဲ့အနေအထားမှာရှိပါလေဗျဟုတ်ကဲ့
ဟုတ်ကဲ့ကျွန်တော်နေ့စဉ်လည်းပဲကျွန်တော်တွေ့နေရပါတယ်မန္တလေးကအခုချိန်ထိပေါ့နော်နေတိုင်းလိုပါပဲဒီဆန္ဒသိမှုကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေကလည်းနေတိုင်းလိုပဲစတိုက်လိုရှိနေတော့မှာပဲနောက်ပြီးတော့ပြီးခဲ့တဲ့ရက်ပိုင်းတွေမှာဆိုရင်ဘာလို့ဖန်နာစီယာသာဆုံးသွားတာတည်ဆုံးသွားတာပေါ့နော်ဒါတွေလည်းပဲကျွန်တော်တို့ကြားနေရတယ်ဆိုတဲ့အခါကျတော့ဒီအခြေအနေကရောမန္တလေးကလူဒုရဲ့ဟလာဒီဆင်နာသိစန့်ကျင်မှုအပေါ်ဆင်နာသိမှုကိုစန့်ကျင်တဲ့လှုပ်ရှားမှုအပေါ်ထောက်ခံတဲ့ရေချင်ပေါ့အဲ့ဒီရေချင်က ဘယ်လောက်ထိအားကောင်းပါသေးလဲဆရာလူလူကအခုချိန်မှာဟိုစိုးရင်ကြောက်ရွံ့စိတ်တွေပိုများနေတဲ့အနေအထားမျိုးရှိမနေဘူးလားဆရာ
အဲပြောရရင်တော့ပေါ့နော်ကျွန်တော်တို့ဒီမန္တလေးဟာဆိုရင်တော့ဒီမြေဥတော်လိုင်းကြီးကိုဒီကုတီစာဆိုင်ကနေပြီးတော့စတင်ခဲ့တယ်အဲအကုန်လုံးလည်းအဲဒီပြည်သူလူထုအားလုံးလည်းပါဝင်လာခဲ့တဲ့အဲဒီမြေဥတော်လိုင်းကြီးပေါ့နော်အဲနောက်အခုနောက်ပိုင်းဒီဖန်စီပစ်ခတ်မှုတွေခြားထဲမှာကိုပဲအဲကျွန်တော်တို့အင်အားကောင်းကောင်းနဲ့ကျွန်တော်တို့အခုချိန်ဒီမန္တလေးမှာဆက်ထွက်နေတဲ့လူငယ်တွေလည်းရှိပါတယ်အဲဒီဆရာတော်တွေလည်းนี่สิยะเสร็จเราดีมันดลีไอ้กูดีสิกองสีกูละมะคันจองสนับปะนี่แหละเอออุสุดิเออนอกแต่ตะคูอ่ะอะญูตะมีอินอาสุดิเออลูกเมดิจองตาดิปี่ตูดิอกงลงอ่ะအခုချိန်ထိကိုအဲဒီတော်လန်ရေးထဲမှာတက်ကြွစွာပါဝင်နေတုံးမဲ့ရှိပါသေးတယ်အဲတစ်ချက်ကတော့ဒီပြည်သူတွေကတော့ဒီကိုပစ်ကြောင့်မလို့ဒီကိုပစ်ကိုကြောက်ရွံ့နေရောသူဒီစစ်ကောင်စီရဲ့ပြစ်ခတ်မှုတွေကိုကြောက်ရွံ့နေကြောက်မလို့နောက်ဆုံးနေတဲ့အဲခြေတလန်းလေးလောက်နောက်ဆုံးနေတဲ့အနေထားမှာပဲရှိပါတယ်ဗျဟုတ်ပြောရမယ်ဆိုရင်တော့ဒီတော်လန်ရေးမှာအချိန်ဟုံကကြာမသွားသေးဘူးလို့ကျွန်တော်တို့ကတော့ပြောလို့ပါတယ
်ဟုတ်ဟုတ်ကဲ့ပါခင်ဗျာဒီလိုမျိုးဆရာကပြောသလိုအချိန်ဟုံကြာမသွားသေးဘူးဆိုတဲ့အခါကျတော့အခုဆိုရင်လည်းပဲကျွန်တော်တို့ February ဆိုရင်အခုဩဂုတ်ပေါ့နော်လာက March April May June July August ဆိုတော့ခုနှစ်လအနာသိနာခုနှစ်လပြည့်တော့မယ်လို့ပြောရမှာပေါ့ဆရာဟုတ်လားဆရာကပြောတဲ့အတိုင်းပါပဲဒီသားတချို့မှာမန်လေးအပါဝင်ဒီသားတချို့မှာခုချိန်ထိအနာသိနာကိုလက်မခံဘူးဒီမိုကရေစီအစိုးရကိုပြန်ပေးပါဆိုပြီးတော့တောင်းတဲ့လှုပ်ရှားမှုတွေကလည်းပဲရှိနေသေးပါပဲဆရာတစ်ဖက်မှာလည်းပဲဟလာစစ်ကောင်စီဘက်ကအခုအချိန်တိကိုဟလာဖြိုခွဲတာဖမ်းဆီးတာပြစ်ခတ်တာအချိန်ရော့မသွားပါဘူးကြာလဲတည်ပါတယ်တနိုင်ငံလုံးလို့လို့မှာပဲဟလာဖန်ထွက်သလိုဆိုအရာဝတ်တွေနဲ့တနက်တွေကင်ပြီးတော့ဖမ်းတာကအစကျွန်တော်တို့တွေ့နေရပါတယ်ကျွန်တော်တို့ကိုယ်တိုင်နဲ့တည်နေပို့ရပါတယ်အဲ့ဒီအခြေအနေအောက်မှာဇာရီရဲ့လှုပ်ရှားမှုဘယ်လောက်ကြံ့ကြံ့ခံပြီးတော့ဆက်ပွားနေနိုင်မယ်လို့ဆရာယုံယုံကြည်ကြည်ပြောနိုင်ပါတယ်ခင်ဗျာ
ကျွန်တော်တို့အနေနဲ့ကတော့ဒီတော်လန်ရေးပြီးဆုံးတဲ့အချိန်အထိကိုကျွန်တော်တို့ကတော့ကြံ့ကြံ့ခံပြီးတော့ရက်တီပြီးတော့ပြည်သူ့ဘက်ကရက်တီပြီးတော့ကြံ့ကြံ့ခံပြီးတော့ဒီတော်လန်ရေးမှာအဆုံးထိတိုက်ပွဲဝင်သွားဖို့ရာကျွန်တော်တို့အဖွဲ့အနေနဲ့စုခဲ့ထားပြီးသားပါဗျဟုတ်ကဲ
့ဟုတ်ကဲ့ပါဆရာအခုလို့ဆက်သွယ်မြင်ရင်းပြုတဲ့အတွက်ကျေးဇူးတင်ပါတယ်ရန်ရယ်ရန်ရယ်ပေါင်းခင်ရှင်းပါစေဆရာတို့မျောမှန်းတဲ့ပန်းတိုင်ကိုအကြခင်ပါပဲရောက်ရှိနိုင်ပါစေလို့ကျွန်တော်ဆန္ဒပြုပါရခင်ဗျဟ
ုတ်ကဲ့ပါဗျဟုတ်ကျေးဇူးတင်ပါတယ်ဗျ
ကိုကြွကြသိန်းစီစဉ်တင်ဆက်တဲ့အင်္ဂါညစကဝိုင်းနားဆင်ကြတာဖြစ်ပါတယ်။ဒီစီစဉ်အပါအဝင် VUE ကနေထုတ်လင်းတဲ့အပတ်စဉ်ကဏ္ဍတွေသတင်းနဲ့သတင်းဆောင်းပါးတွေကို VUE website စာမျက်နှာ bamis.voanews.com အပြင် VUE ရဲ့ Facebook နဲ့ YouTube စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုလို့ရပါတယ်။မြန်မာအမေရိကန်နဲ့ကမ္ဘာထွန်းကနောက်ဆုံးရသတင်းတွေသတင်းဆောင်းပါးတွေနဲ့အပတ်စဉ်ကဏ္ဍတွေကိုနေ့စဉ်စုစည်းတင်ဆက်ပေးနေပါတယ်ရှင်။အခုဆက်ပြီးတော့အင်္ဂါညရဲ့နောက်ဆုံးရသတင်းအချင်းချုပ်ကိုကိုကြွကြသိန်းကပြောပြပေးပါမယ်ရှင်။
မနက်ကမှဆရာနာသိမှုပေါ်အမေရိကန်ပြည်ထောင်စုအနေနဲ့အထူးပဲစိုးရိမ်ရှိတဲ့အကြောင်းအကြမ်းဖက်ဖိနှိပ်ဖြိုခွဲတဲ့လူရက်ကိုပြစ်တင်ရှုတ်ချတဲ့အကြောင်းမြန်မာနိုင်ငံကိုဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်အောင်လှုပ်ဆောင်နေကြတဲ့လူထုကိုထောက်ခံအားပေးဖို့အမေရိကန်အနေနဲ့တန်တိတန်ချထားတဲ့အကြောင်းအမေရိကန်ဒုတိယသမ္မတကမလာဟဲရစ်ကဒီကနေ့စင်ကာပူခီးစီအနေမှာပြောသွားခဲ့ပါတယ်။ COVID-19 ရောဂါနဲ့ဆေးရုံတက်ကူတောက်မှုခံယူခဲ့တဲ့ဆရာနာရှင်ဟောင်းအငြိမ်းစားဗိုလ်ချုပ်မူကြီးတန်းရွှေနဲ့ဇနီးဖြစ်သူဒေါ်ကြိုင်ကြိုင်တို့ယောဂတက်တာပြောက်ကင်းပြီးဆေးရုံကဆင်းသွားကြပြီလို့ဆေးရုံတောင်းဝန်ရှိသူတူကိုကိုကားပြီး AB သတင်းမှရေးထားပါရယ်အသက်88နှစ်အရွယ်ဦးတန်းရွှေနဲ့ဇနီးဒေါ်ကြိုင်ကျိုင်တို့ကိုနေပြည်တော်တိုက်ချောင်းစစ်ဆေးရုံကနေတောက်ကြနေကဆင်းဝင်ပြုလိုက်တယ်လို့လည်းနာမည်မဖော်လို့တဲ့အဲ့ဒီဆေးရုံတောင်းဝန်ရှိသူကပြောတဲ့အကြောင်း AB သတင်းမှရေးထားပါရယ်မြန်မာနိုင်ငံမှာလွန်ခဲ့တဲ့24နှစ်အရွယ်အတွင်းကိုဗစ်ရောဂါအတွက်တခွဲနမူနာပေါင်း 11,940 ကိုစစ်ဆေးခဲ့တာမှာယောဂဘုတ်ကူးဆက်သူ 2,506 ယောက်တွေ့ခဲ့ပြီးသေဆုံးသူက219ယောက်ရှိတယ်လို့စစ်ကောင်စီကျန်းမာရေးဌာနရဲ့ဒီကနေ့ည8နာရီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ယောဂကူးဆက်မှုကာကွယ်ထိန်းချုပ်ရေးအတွက်ဆိုပြီးကချင်ပြည်နယ်ကမိုးညင်းနဲ့ဝိုင်းမော၊ကယားပြည်နယ်လွိုင်ကော၊စကိုင်းတိုင်းကကျွန်းလှနဲ့မွန်ပြည်နယ်ချောင်းစုံမြို့နယ်တွေမှာ stay at home မလိုအပ်ဘဲအိမ်ပြန်ထွက်ဖို့အမိန့်ထပ်ထုတ်ထားပါတယ်။အာဖဂန်နစ္စတန်နိုင်ငံအခြေအနေနဲ့ပတ်သက်ပြီးဆက်မှုထိပ်သီးအင်အားကြီး9နိုင်ငံ G7 ခေါင်းဆောင်တွေဒီကနေ့အွန်လိုင်းကနေတွေ့ဆုံဆွေးနွေးကြဖို့ရှိပါတယ်ခင်ဗျာ။
ဩဂတ်လ24ရက်နောက်ဆုံးရသတင်းအကြေအကျကိုကိုချွတ်ချော်သိမ်းပြပြပေးခဲ့တာပါရှင်။ဒီနေ့ညအတွက်အစီအစဉ်ထုတ်လုပ်ရေးမှုတွေကတော့မတ်အလိမ်မာနဲ့မတ်ဆူမွန်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့အယ်ဆန်တိုးစ်နဲ့ပီဂျေတို့ဖြစ်ပါတယ်။အခုထုတ်လွှင့်ပြီးတဲ့အတန်လွင့်အစီအစဉ်ကိုတော့အစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီမှလည်းတစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးပါရရှင်။ VOA Radio နဲ့ရုပ်သံအစီအစဉ်တွေကို VOA ရဲ့ internet website လိပ်စာ burmese.voanews.com အပြင် VOA ရဲ့ YouTube နဲ့ Facebook စာမျက်နှာတွေမှာလည်းထုတ်လွှင့်နေတဲ့အချိန်နဲ့တပြိုင်နက်တည်းနားဆင်ကြည့်ရှုလို့ရပါတယ်။ VOA ကိုကြည့်ရှုအားပေးတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။သောတာရှင်တွေအားလုံးကျန်းမာပေးကင်ကြပါစေ။ကျမခင်ဗျထွေးပါရှင်။This program has